Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်နှန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်စမိုးပါခင်ဗျာအခုမနေ့ဆင်းစီစနေတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုချော်ချော်သိန်းနဲ့အတူကြီးညာပေးမှာပါမြောက်ကိုရီးယားနိုင်ငံတီထောင်တဲ့290ပြည့်အထိမ်းအမှတ်ဆေးပြန်ခန်းနာမှာအမေရိကန်ထိပြက်ခတ်နိုင်တဲ့လက်နက်တွေထည့်သွင်းပြသမထားတဲ့အပေါ်အမေရိကန်သမ္မတထရမ့်ကကြိုးဆိုလိုက်ပါတယ်ရွန်ဂျာရီထာနေပြင်းအတွက်မြန်မာစုအကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကနိုင်ငံတကာကိုပန်ကြားပါတယ်အမေရိကန်ရှိဘက်ကန်ယူရမ်မှာအပြင်းမုန်တိုင်းတိုက်ခတ်နိုင်လာမို့လို့ပြည်내၃ခုအတွက်အရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမုံကြီ
းဟုတ်ကဲ့ကောင်းပါခင်ဗျာဒီနောက်အခုမနေ့ခင်းအစီအစဉ်မှာနားဆင်ရမယ့်အထက်မှာဆိုရင်တော့
ဒီဥပဒေကတကယ်တမ်းကြီးလိုက်နှစ်ပေါင်း100ရောက်ရှိပါပြီ100လောက်ရှိပြီပေါ့လေကျွန်တော်တို့ဗြိတိသျှစီကအမွေရလိုက်တဲ့ဥပဒေပေါ့ဒါပေမဲ့ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း100ရော
က်မြန်မာသတင်းစာထုတ်လွှင့်မှုနဲ့မြန်မာသတင်းမီဒီယာလောကရဲ့အခြေအနေတွေအကြောင်းပြန်ကြိုင်းဝင်ကြီးဥလာထွန်းနဲ့ VOE ပြည့်စုံမင်းမြန်ကန်းစီစင်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပခဲ့တဲ့ဥရုယာတီပြောင်းလဲမှုတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆန္ဒပြလှုပ်ရှားမှုတွေကိုလည်းထုတ်ဝေပေးဖို့ရှိပါတယ်။နောက်ပြီးတော့မြန်မာပြည်ကပေးစာကဏ္ဍနဲ့ဒင်းရဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလောင်းထူးခြားဆန္ဒပြအစီအစဉ်များစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုတော့ဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
American ပြည်ထောင်စုထိပ်ပြစ်ခတ်နိုင်စွမ်းရှိတဲ့ဒုံးကျည်လက်နက်တွေထည့်သွင်းပြသမထားတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပြုတ်လုတဲ့ဆေးပြအခမ်းအနားဟာကြီးကျယ်တယ်လို့ဒါဟာတိတ်ကိုအပြုသဘောဆောင်တဲ့ကြီးညာမှုတစ်ခုဖြစ်ကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။အရင်ဆေးပြအခမ်းအနားတွေမှာမြောက်ကိုရီးယားကဒီလိုလက်နက်တွေထည့်သွင်းပြသလေ့ရှိတာပါတနင်္ဂနွေနေ့မြောက်ကိုရီးယားနိုင်ငံတီထောင်လမ်း290ပြည့်အထိမ်းအမှတ်ဆေးပြအခမ်းအနားမှာသမ္မတထရမ့်ကခေါင်းဆောင်ကြီးကင်ကိုကျေးဇူးတင်ပါတယ်လို့သူ့ Twitter ကနေရေးပါတယ်။လူတိုင်းထင်နေတာမှားကြောင်းနှစ်ဦးစလုံးကတက်တည်ပြမှာဖြစ်တယ်လို့ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လင်းနဲ့ကင်းရှင်းဆန်ညှိနှိုင်းဆွေးနွေးမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုရည်ညွှန်းပြီးသမ္မတထရမ့်ကပြောပါတယ်။ဒါအပြင်အပြန်အလှန်သဘောကျနှစ်သက်သူနှစ်ဦးကြားပြောဆိုမှုလောက်ကောင်းမွန်တဲ့ဆွေးနွေးမှုမျိုးရှိနိုင်မှာမဟုတ်ဘဲသူသမ္မတတာဝန်မယူချိန်ကတည်းကအချိန်နှီးပိုကောင်းမွန်လာမှာဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားဆေးပြပွဲမှာမြင်းနေချက်အတိုင်းတပ်သားတွေရဲ့ချီတက်လေးပြမှုနဲ့အတူတန်ကားတွေလောင်းချတွေနဲ့ဒုံးကျည်မျိုးစုံကိုပြသထားတာပါ။ဒါပေမဲ့ဒီတစ်ခါတော့ American ပိုင်နယ်ထဲထိပြစ်ခတ်နိုင်စွမ်းရှိတဲ့နျူကလ িয়ার ထိပ်ဖူးတိုက်ချင်းပြပဲ့တဲ့ဒုံးကြီးတွေတော့မပါဝင်ပါဘူး။ဒီဆေးပြအခမ်းအနားပွဲဟာငင်းချမ်းမှုနဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်ရည်ရွယ်တဲ့ပြပွဲအဖြစ်မြောက်ကိုရီးယားကပြောဆိုထားတာဖြစ်ပြီးဒီဆေးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းကတည်းကကြည့်ခဲ့တာပါ။ဒါပေမဲ့ကင်အီဆွန်ရင်းမြစ်မှာပြစ်ဒဏ်ကိုမင်ကွန်းတော့မပြောကြားခဲ့ပါဘူး
။အာဖဂန်နစ္စတန်နိုင်ငံသားစစ်သည်ဟာစစ်ပွဲဆင်းရဲမွေးတေမှုအလုံးလမဲ့ဖြစ်မှုနဲ့ပိုဆိုးလာတဲ့မိုးကောင်ရေရှားတံတို့ကြောင့်အဝိင်တွေကိုဆွန့်ခွာထွက်ပြေးပြီးနေထိုင်နေကြရတယ်လို့ဒုက္ခသည်ရေကူးလသမဂ္ဂအေဂျင်စီ UNESCO အကြီးအကဲကပြောပါလေ UNESCO မှာအမင်းကြီးဖိလစ်ပိုဂရန်ဒီကအာဖဂန်နစ္စတန်နိုင်ငံရဲ့ရှုပ်ထွေးပြီးအလင်းမြန်ဆိုးရွားလာနေတဲ့အိုးရင်စွန်ထွက်ပြေးမှုအကြက်တဲကိုဖြေရှင်းရေးအကူအညီတွေကိုရေးပေါ်တိုးမြင့်ပြီးခိုင်မာပြီးသွားကြဖို့အလူရှင်တွေကိုတင်းနှင်းတွင်ကပန်ကြားပါတယ်စစ်တမ်းတင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ကိုတွားရောက်တဲ့ဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ကတင်းနှင်းတွင်ကဆုံးသက်တာပါခေါင်းစဉ်အမျိုးမျိုးနဲ့အာဖဂန်နိုင်ငံသားအလုံးကိုထက်တွက်ပြီးခံမှန်းမယ်ဆိုရင်သူတို့နေအိမ်တွေမှာမနေကြတဲ့အာဖဂန်နိုင်ငံသားရှစ်သန်းနီးပါးရှိပါတယ်သူတို့ဟာပြည်တွင်းမှာဒါမှမဟုတ်အိန္ဒိယနိုင်ငံတွေမှာနဲ့ဥရောပအပအဝင်တခြားနေရာတွေမှာအိုးရင်စွန်ထွက်ပြေးပြီးသွားနေကြတာပါလို့ဂရန်ဒီကပြောပါတယ်။အိန္ဒိယအီရန်နိုင်ငံမှာဒုက္ခသည်တွေပြည်မှတ်ပုံတင်ထားတဲ့အာဖဂန်တပ်သန်းပတ်ဝန်းကျင်အပအဝင်လူ3သန်းနီးပါးရဲ့အခြေအနေအားလည်းတိတ်ကြီးအားရစရာမကောင်းလှဘူးလို့ဂရန်ဒီကပြောပါတယ်
။လက်ရှိဆိုးရွားဖွယ်အတွင်းလူတယောက်ကထရမ့်အဆိုးအဖွဲ့ပေါ်မှာ အမည်မဖော်လို့သူအကြီးအကဲအရှိတဦးအနေနဲ့တိုက်ခတ်မှုတွေလှုပ်ဆောင်တာဟာကြောက်စရာကောင်းပြီးနှုတ်ထွက်သွားဖို့တင့်တယ်လို့ဒုသမရမိုက်ပင်ဆာတင်းင်းရင်းနေမှာပဲပြောကြားလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲ The New York Times သတင်းစာသူ့အမြင်ကဏ္ဍမှာဆောင်းပါးရေးသားခဲ့တဲ့အမည်မဖော်လို့သူအကြီးအကဲအရှိတဦးက Trump ကိုကျင့်ဝတ်သိက္ခာမရှိဘူးလို့ခေါ်ဆိုလိုက်တာဟာ Trump အုပ်ချုပ်မှုကိုအားနည်းအောင်လုပ်ဖို့အတွက်စူးစမ်းတဲ့လုပ်ရဖြစ်တာမို့ဖွဲ့စည်းပုံခြေခံဥပဒေကိုလေးစားလိုက်နာဖို့ကျန်းသစ်စာချိန်ဆထားမှုကိုဖောက်ပြက်တဲ့သဘောတည်းအောင်နေတယ်လို့ဒုသမရပင်ဆာဖော့ခ်စ်သတင်းဌာနကပြောပါတယ်။ဆောင်းပါးထဲမှာသူ့ရဲ့မိန်ကွန်းအတော်များများမှာတုံးဆွဲခဲ့တဲ့စကလုံးတစ်လုံးဖြစ်တဲ့ Loud Star ခေါ်လမ်းပြကျဲဆိုတဲ့စကလုံးပါနေပေမဲ့ဒုသမရကတော့ဒီဆောင်းမကိုသူ့ရေးတာမဟုတ်ကြောင်းထပ်မံပြောဆိုတာပါတကယ်လို့ဒီဆောင်းမရေးသူကိုဖော်ထုတ်ဖို့အတွက်လိမ်လည်မှုရှိမရှိစစ်ဆေးတဲ့ဆက်နဲ့အင်မီရောအရာရှိတွေကိုစမ်းသပ်ဖို့ Trump ကဆုံးဖြတ်တယ်ဆိုရင်သူအစ်စစ်ဆေးခံမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဆောင်းမကိုဘယ်သူရေးတယ်ဆိုတာသူမသိဘူးလို့လည်းပြောပါတယ်သမရ Trump ကတော့ဒီဆောင်းမရေးသူအမျိုးသားဓမ္မမဟုတ်အမျိုးသမီးကိုဘယ်သူမှမသိကြပေမဲ့ဒါကဒီမိုကရေစီအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ဝေဖန်ပါတယ
်တင်းငွေကလုတ်တဲ့ဆွီဒင်လွှတ်တော်ရွေးကောက်ပွဲကနေဦးရလတ်တွေရောဥရောပမှာလစ်ဘရယ်အကြဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်ဟာလက်ရာနိုင်ငံရေးဝါဒဘက်ကိုရွေ့သွားတော့မယ်ပုံရှိပါတယ်။ဥရောပသမဂ္ဂ EU ကနေနှုတ်ထွက်ခြင်းပြီးလူဝင်မှုရေးရာကန့်သတ်ခြင်းနဲ့ဆွီဒင်ဒီမိုကရက်အဖွဲ့ဟာလွှတ်တော်တွင်မှတတိယနေရာအရအများဆုံးပါတီဖြစ်လာွက်ရှိနေတာပါ။မဲရေးတွေအများစုကိုရွတ်တွက်ပြီးသွားချိန်မှာအာဏာရဗဟိုလက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေကမဲရေးတွေ28ရာခိုင်နှုန်းအလယ်လက်သဘောထားဝါဒီတွေက19ရာခိုင်နှုန်းနဲ့အမျိုးသားရေးဝါဒီဆွီဒင်ဒီမိုကရက်တွေက17ရာခိုင်နှုန်းနီးပါးရနေပါတယ်။ဆွီဒင်ဒီမိုကရက်ကောင်ဆောင်ဂျီမီအာဂက်ဆန်ကထောက်ခံသူတွေစုဝေးပွဲတစ်ခုမှာသူတို့ရဲ့အောင်ပွဲကိုကြေညာပြီးဆွီဒင်နိုင်ငံမှာလာမယ့်သတင်းပတ်တွေလတွေနှစ်တွေအတွင်းဖြစ်လာမယ့်ကိစ္စတွေပေါ်ကျွန်တော်တို့အနေနဲ့ကြီးမားတဲ့လွှမ်းမိုးမှုရလာပါတော့မယ်လို့ပြောသွားပါတယ်။ယူကော့ဘွဲမတိုင်ခင်မှာဝန်ကြီးချုပ်စတီဖန်လဗန်ကဆွီဒင်မှာအမုန်းတရားစုစည်းအားကောင်းလာနေပြီးလူတွေအချင်းချင်းဆန့်ကျင်လာအောင်အားပေးလှုံ့ဆော်နေပါတယ်။ဒါကိုကျွန်တော်တို့အန်တူရပါမယ်။တန်းတူညီမျှမှုအတွေ့ရက်တီလှုံ့ဆော်ရပါမယ်လို့တိုက်တွန်းပြောဆိုထားပါတယ်။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကမနိုင်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိုင်းနယ်ချီတဲ့ရွန်ဂျာတွေဌာနေပြန်ပို့ရေးတွေဖြစ်မြောက်အောင် IDP အစ္စလမ်ဖွံ့ဖြိုးရေးဘဏ်ပါဝင်နိုင်ငံတကာတိုင်ဝမ်ဘက်ကနေမြန်မာအစိုးရကိုဖိအားတွေတိုးပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကန်မြို့တော်မှာ IDP ဘဏ်စတင်ဖွင့်လှစ်တဲ့အခမ်းအနားမှာအခုလိုပြောတာပါ။ဘင်္ဂလားဒေ့ရှ်အနေနဲ့ဒေတာရင်းလူရေဂီယာဆက်နေတဲ့အရင်းမြစ်တွေအတွက်ထိခိုက်မှုတွေရှိနေတဲ့ကြားကပဲတိုင်းနယ်ချီတဲ့ရွန်ဂျာမွတ်စလင်တွေကိုလက်ခံခဲ့တာဖြစ်ပြီးရင်းကြရီထာနေပြန်ပို့ရေးမြန်မာနဲ့ရထားတဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်မြန်မာဆွေအကိုဖိအားတိုးပေးဖို့နိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်တာပါ။ဒါပေမဲ့သူဘာလို့ဆေးကျင်လဲဆိုတာကိုတော့တိတိကျကျပြောမသွားဘူးလို့ Righteous သတင်းမှာဖော်ပြပါတယ်။မြန်မာဆွေအပြောခွင့်ရဥစော်ထေကိုမှတ်ချက်သဘောထားမင်းမြတ်တဲ့အခါမှာတော့သတင်းနဲ့ပြန်ကြားရေးဆိုင်ရာမူအစ်စ်အရာမှတ်ချက်တစုံတရာမပေးဘဲသတင်းစာရှင်းလင်းပွဲကျင်းပခြင်းမှာမင်းမြတ်နိုင်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။ထွက်ပြေးတဲ့ဒုက္ခတွေကိုရင်းကြလို့ခေါ်ဆိုတာကိုမြန်မာဆွေကတော့အတိမှမပြုပါဘူး။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားပြီးခဲ့တဲ့နိုဗ ెంబ ာကရထားတဲ့သဘောတူညီချက်အရနှစ်လအတွင်းဌာနေပြန်ပို့ရေးစတင်မှုဖြစ်ပေမဲ့ခုချိန်ထိမစနိုင်သေးတယ်လို့ဘင်္ဂလားဒေ့ရှ်ဘက်နယ်စပ်ကျော်ဖြတ်ထွက်ပြေးမှုတွေခုထိရှိနေသေးပါမြန်မာဘက်ကဒုက္ခသည်ပြန်လက်ခံရတဲ့စက္ကန့်တစ်ခုဖွင့်ထားတယ်လို့ယာယီနေဖို့အတွက်ပါဆောက်လုပ်ထားပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာဒုက္ခသည်တွေပြန်ရေးအတွက်အသင့်မဖြစ်သေးဘူးလို့လူခွင့်အဖွဲ့တွေကပြောဆိုနေကြပါတယ
်တောင်ဆူဒန်နိုင်ငံမှာတရင်းလူတွေကလေရင်စင်းပြတ်ကြတော့ကြောင်းလူ19ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဂျူဘာမြို့တော်နိုင်ငံကလေဆိပ်ကနေယူရိုမြို့ကိုပြန်တန်းတဲ့လူ22ဦးပါလေယာဉ်ဟာလမ်းမှာပြတ်ကျသွားတာပါ။ဘရာဟီတာဘွဲတို့ကမှလုကန်နေတဲ့အီတလီနိုင်ငံသားတဦးအသက်မသေးလို့မြောက်ပြီးဂျူဘာမြို့တော်ကိုလေယာဉ်နဲ့ခေါ်ယူသွားပြီးတော့အခြေအနေတည်ငြိမ်နေတယ်လို့သတင်းတွေမှာဖော်ပြပါရတယ်။စစ်တပ်အသင်းတောင်ဆူဒန်နိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းလေယာဉ်ပြတ်ကျမှုအများအပြားရှိထားပါရတယ်။2018ခုနှစ်ကလေယာဉ်စင်းဟာဆိုးရွားတဲ့ရာသီဥတုအောက်မှာပဲဝါဦးမြို့လေယာဉ်ခွင်းမှာဆင်းဖို့စူးစမ်းရင်းထရက်ကားတစ်စီးပေါ်ပြတ်ကျတာကြောင့်ခီးတဲ့၄ဦးဒဏ်ရာသွားပါရတယ်။2025ခုနှစ်ကလည်းရုရှားလူကုန်တင်လေယာဉ်တစ်စင်းဟာခီးသည်တွေနဲ့တူဂျူဘာမြို့တော်လေဆိပ်ကနေပြန်တက်သွားပြီးသိမ်းမကြခင်မှာပဲပြတ်ကျတာကြောင့်လူ36ယောက်သေဆုံးပါတယ်
American Bureau ဆွေရှိပဲချမ်းမှာ Hurricane Monsoon Florence ဒေသဆန်တော်ချင်းတနင်္လာနေ့မှာပုံမှုအားကောင်းလာပြီးအပြင်းမုန်တိုင်းကြီးတစ်ခုဖြစ်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းကြပါတယ်။အရှေ့ဘက်ကမ်းရိုးတန်းမှာရှိတဲ့ Virginia ပြည်နယ်တောင်နဲ့မြောက် Carolina ပြည်နယ်တွေမှာတော့အရေးပေါ်အခြေအနေတွေကိုထုတ်ပြန်ထားတာပါ။အခုချိန်မှာ Florence မုန်တိုင်းဟာအပူပိုင်းမုန်တိုင်းတစ်ခုအတွင်းအားပျော်နေပေမဲ့တနင်္လာနေ့မှာ Atlantic သမုဒ္ဒရာတောင်ပိုင်းကပူနွေးတဲ့ရေပြင်ရှိရာရွေ့ရှားသွားရင်အပြင်းနဲ့ Hurricane အသွင်ပြန်ပြီးတော့ဆောင်လာနိုင်တာဖြစ်ပါတယ်။တနင်္လာနောက်ပိုင်းမှာဒီမုန်တိုင်းဟာဘာမြူရာအရှိတောင်ပိုင်းမိုင်950လောက်ကိုရောက်မှာပါဒီမုန်တိုင်းရဲ့ဥတီရအသေးချခန့်မှန်းလို့မရနိုင်သေးပေမဲ့မီယမီမှာရှိတဲ့အမျိုးသားဟာရီကိန်းစင်တာကတော့ဒီမုန်တိုင်းဟာဘာမြူရာနဲ့ဘာဟာမားကျားဒေသကိုအင်ကာနီလောက်ရောက်နိုင်တယ်လို့အမေရိကန်အရှိတောင်ပိုင်းကမ်းရိုးတန်းကိုကျက်တပရီနေလောက်ရောက်လာနိုင်ပြီးတိတ်ကိုအငြင်းကြီးတဲ့မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်
နယူးယောက်မြို့မှာတနင်္လာနေ့ကရှင်ပြိုင်ကစားတဲ့2018ခုနှစ် US Open တင်းနစ်ပြိုင်ပွဲအမျိုးသားတူးချင်းဘိုလူပွဲမှာဆာဗီယာဝါရင်တင်းနစ်အားကစားသမားနိုဗက်ဂျိုကိုဗစ်ကအာဂျင်တီးနားတင်းနစ်အကျော်မော်ဝမ်မာတင်ဒယ်ပေါ်ဒရိုကို၃ပွဲပြတ်နဲ့အနိုင်ရသွားပါတယ်ဂျိုကိုဗစ်နဲ့ပေါ်ဒရိုတို့ပွဲဟာအကျိတ်နဲ့ရှင်ပြိုင်ကစားပြီးတဲ့နောက်မှာဂျိုကိုဗစ်က6-3 6-6 6-3 နဲ့၅ပွဲကစားရမှမှ၃ပွဲပြတ်နဲ့အနိုင်ရသွားတာဖြစ်ပါတယ်စီနီကကစားတဲ့မျိုးသမီးတူချင်းဘောလူပွဲမှာဒုတိယရတဲ့ဆရီနာဝီလျံစ်ကိုတော့အမေရိကန်တင်းနစ်အဖွဲ့ချုပ်ကတင်းနစ်လွင်နေမှာပဲဒဏ်ငွေဒေါ်လာ18,000ချမှတ်လိုက်ပါတယ်ဆရီနာဝီလျံစ်နဲ့အသက်20အရွယ်ဂျပန်တင်းနစ်မင်းနေအိုမီအိုဆာကာတို့ဘောလူပွဲမှာစီကံချိုးဖောက်မှု၃ချိန်ကျူးလွန်လို့ဆိုပြီးဆရီနာဝီလျံစ်ဒဏ်ငွေပေးဆောင်ရတာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ VOA American တန်ကဒီနေ့ကနေမနေ့ပဲအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုရင်းဆုံးတော့နိုင်ငံတကာသတင်းလောကတစ်ပုဒ်ကိုစတင်တင်ဆက်ပါမယ်။ကမ္ဘာတစ်လွှားကနိုင်ငံပေါင်း95နိုင်ငံမှာပြုလုပ်မဲ့ဆန္ဒပြပွဲတွေကိုစတင်လိုက်တဲ့အနေနဲ့ဥရုယာတီပြောင်းလဲမှုအတိပေးတဲ့စာရန်တွေကိုတည်ဆောင်ထားတဲ့တင်မောကြီးတွေဟာဩစတြေးလျနိုင်ငံဆစ်ဒနီဟာဘာစိတ်ကမ်းအတွင်းကိုခုံမောင်းပြီးတော့ဝင်ရောက်လာခဲ့ကြပါတယ်။ဒီဆန္ဒပြပွဲအခမ်းအနားကိုနယူးယောက်မှာကျင်းခြေစိုက်တဲ့350.org ဆိုအိုအဖွဲ့ကြီးကနေဦးဆောင်ပြီးတော့ကျင်းပတာဖြစ်ပါတယ်။သတင်းတော့ဖီလ်မာစီယာစစ်ဒီကနေသတင်းပေးပို့ထားတာကိုဆက်လက်တင်ပြပေးပါမယ်။လောင်စာစီတုံးဆဲမှုရပ်တန့်သွားစေရေးအဆုံးသတ်ဖို့တောင်းဆိုတဲ့သဘောပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေရဲ့သတင်းစကားဟာဆစ်ဒနီဟာဘာစိတ်ကမ်းကနေကမ္ဘာတစ်လွှားကမျိုးကြီးမျိုးငယ်တွေအထိပြန့်နှံ့ရဲခတ်သွားစေပါတယ်။အော်စတြေးလျနိုင်ငံဟာအခုချိန်ထိကြောင်မီးတွေကနေထုတ်လုပ်တဲ့လျှက်စစ်တအားကိုအဓိကအမိပြုနေစေဖြစ်ပါတယ်။ဒါပေမဲ့ဥရုယာတီအရေးတက်ကြွလှုပ်ရှားသူတွေကသူတို့နိုင်ငံကိုနိုင်ငံတကာကတွန်းအားပေးနေတဲ့ပြန်ပြင်းမဲစွန့်ရင်အသုံးပြုရေးစီကိုဥတီအောင်လှုပ်ဆောင်စေလိုနေကြပါတယ်။ဒါပေမဲ့အပူဓာတ်ငွေထုတ်လုပ်မှုကိုရောကြသွားစေသလိုတန်ရှင်းတဲ့စွန့်ရင်ထုတ်လုပ်မှုကိုမြှင့်တင်ပေးစီမဲ့အမျိုးသားစွန့်ရင်တုံးဆက်မှုစီမံကိန်းအတွက်ဩစတြေးလျအစိုးရအတွင်းမှာအချင်းများနေကြပါတယ်။တချို့ဩစတြေးလျဥပဒေပြုလွတ်တော်အမတ်တွေဟာရေနံထုတ်လုပ်မှုပေါ်ရိုက်ခတ်စီမံဆိုးတဲ့အတွက်ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကိုစွန့်လွတ်ဖို့တောင်းပြောနေကြတာပါ။ဒိမ်းမက်တေးလာဟာ Pacific ကြိုးများဖိုရမ်အဖွဲ့ရဲ့အတွင်းရမှုဖြစ်ပါတယ်။
The Pacific countries are very committed to the Paris
Pacific data ရင်းမှာရှိကြတဲ့အတိုင်းပြည်တွေဟာ Paris သဘောတူညီမှုအပေါ်မှာတိတ်ကိုအလေးနဲ့ထားကြပါတယ်။ဘာလို့လဲဆိုတော့ဒါဟာ Pacific data ဆက်လက်ပြီးတော့အရှိတီးတန့်ရေးအတွက်ဗရဏကျလို့ပဲဖြစ်ပါတယ်
။အခုဆိုရင်ဥရုယာတီပြောင်းလဲမှုတွေဟာဒေသတွင်းမှာစတင်ဖြစ်ပေါ်နေပါပြီ။ပင်လယ်ရေမျက်နှာပြင်မြင့်တက်လာသလိုမုန်တိုင်းတက်ကပ်မှုတွေလည်းများလာတယ်လို့ဒေသတွင်းခေါင်းဆောင်တွေကပြောပါတယ်။ကာရီဘာတီတမရဟောင်းဩန်ဒေတောင်းကတော့ဆင်းရဲနွမ်းပါလာတဲ့ကျွန်းစုလေးတွေမှာဖိအားတွေကြုံတွေ့နေရပြီလို့ပြောပါတယ်
။ In the south we are getting some very severe droughts.
တောင်ဘက်ပိုင်းမှာဆိုရင်6ကတ်မှုဆိုးဆိုးဝါးဝါးမကြုံစဘူးတွေ့နေရပါပြီ။ဒါဟာကျွန်းတွေပေါ်တက်ရောက်မှုတွေစတင်နေတာပါပဲ။အဲ့ဒီတော့နောက်အားလုံးဒီလိုဖြစ်လာမှာပါ။ကမ်းခြေတိုက်စားမှုတွေဖြစ်ပါတယ်။ကမ်းရိုးတန်းကိုဆက်လက်ကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့ဆိုတာဟာကျွန်တော်တို့ပြည်သူတွေအတွက်အချင်းချင်းမှုတည့်ရပဲဖြစ်ပါတယ်။
ဩစတြေးလျနိုင်ငံကိုဖန်လုံအိမ်တန်းငွေထုတ်လုပ်မှုချော့ချဖို့အတွက်အင်းကြီးချင်းပစိဖိတ်နိုင်ငံတွေကတောင်းဆိုနေကြတာပါ။ဒါပေမဲ့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကတော့ဩစတြေးလျအစိုးရအနေနဲ့ရာသီဥတုပူနွေးမှုရဲ့တည်ရောက်မှုတွေကိုဒေသနဲ့အညီလက်လျောညီထွေစီစဉ်ရေးအတွက်အကူအညီပေးဖို့ပြောဆိုထားပါတယ်။
In the last couple of years we've committed over $300 million to
ပြီးခဲ့တဲ့နှစ်နဲ့အတွင်းအမေရိကန်ဒေါ်လာ213သန်းကျော်အသုံးပြုဖို့ရထားတဲ့အထက်က ဒေါ်လာ142တန်းကတော့လက်ရုံးညီတွေဖြစ်အောင်ဆောင်ရွက်ရေးအပေါ်အလေးထားဆောင်ရွက်ချက်တွေအတွက်အသုံးပြုပြီးဖြစ်ပါတယ်။ဒီသတင်းပတ်ဆွေးနွေးမှုမှာလည်းဒီကိစ္စကအဓိကကိစ္စရပ်တစ်ခုဖြစ်ပါတယ်
။ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာနောက်သတင်းမှတ်သေး Global Climate Action ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုအရေးဆိုင်ရာညီလာခံကျင်းပဖို့ရှိနေတာနဲ့အတူနိုင်ငံပေါင်း100နီးပါးတို့မှလည်းတဘာဝပတ်ဝန်းကျင်အရေးစည်းရုံးပွဲတွေကျင်းပခဲ့ကြပါတယ်။ဒီညီလာခံမှာတော့နိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေနောက်ထင်ရှားကြော်ကြားသူတွေနဲ့အတူတက်ရောက်ဖို့ရှိနေကြပြီးရာသီဥတုပြောင်းလဲမှုပေါ်အစိုးရတွေအနေနဲ့ပုံမိုးပြီးရေးယူဆောင်ရွက်ရေးတောင်းဆိုကြမှာဖြစ်ပါတယ်ခင်ဗျာ။ VOA ကတင်ပြနေတဲ့မနက်ခင်းအစီအစဉ်လေးဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ရပါမယ်။ဒီမိုကရေစီခီးလန်းအဟံတားဖြစ်နေတဲ့သတင်းလွတ်လပ်ခွင့်ပြုပြင်ပြောင်းလဲရေးအတွက်အခုဆိုရင်လွတ်လပ်စွာသတင်းရေးသားဖော်ပြမှုကိုထိခိုက်စေတဲ့ဥပဒေတွေကိုပြန်လည်ပြီးတော့တုံးသက်ပြင်ဆင်မှုတွေပြုလုပ်နေပါတယ်ဆိုပြီးပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းကပြောဆိုပါတယ်ဦးအောင်လှထွန်းကိုကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
အချိန်ကအားဖြင့်လည်းကျွန်တော်တို့မှာမင်းစရာမိခွန်းတွေရှိနေတဲ့အချိန်ပေါ့နော်။နောက်ရိုက်တာသတင်းဌာနမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့သူတိုင်းပြည်ရဲ့ပြန်ကြားရေးမှာဒုဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်နေတဲ့အချိန်မှာအခုနိုင်ငံတကာမှာလည်းဒီရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့သတင်းကတော်တော်လေးညီမအစိုးရဘက်မှဝေဖန်မှုတွေလည်းရှိနေပါတယ်။ပထမဆုံးမိခွန်းကတော့ဒီသတင်းတောက်နှစ်ယောက်ကိစ္စနဲ့ပတ်သက်လို့ဘလို့တုံ့ပြန်ကြမှာလေခင်ဗျအ
ဲ့ဒါကတော့အခုတရားရုံးကကင်တူနေတယ်ဆိုတော့လေမပြည့်သေးဘူးပေါ့ကျွန်တော်နားလေတလားဒီ process ကမပြည့်သေးဘူးအဲ့တော့ကျွန်တော်တို့ကတော့ဘာမှပြောလို့မရဘူးခင်ဗျကျွန်တော်အနေထားကလေတရားရုံးဘာမှပြောလို့မရဘူးသူတို့မှအခုရုံးကတော့ verdict တော့ချလိုက်ပါပြီဒါပေမဲ့ appeal process ရှိသေးတယ် positive step by step ပို့တော့
ယူကန်ဝင်ခွင့်ရှိတယ်
ဒီကောင်ခွင့်ရှိတယ်နောက်ဆုံးကိစ္စကတော့ presidential pardon ရှိတာပေါ့နော် amnesty တို့ဘာလို့ညာတော့အဲ့ဒီမတန်ခင်တော့ကျွန်တော်တို့ဥပဒေရလေပြောဖို့မသင့်တော်ပါဘူးခင်ဗျပါတဲ့ content of code the problem ပေါ့အဲ့ဒီ problem တရားတော်လေးပါမဟုတ်ပြောတာကောင်းပါတယ်ခင်ဗျ
ဒီအမှုကိစ္စနဲ့ပတ်သက်လို့ပဲနောက်ထပ်မိခွန်းတစ်ခုကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အပေါ်မှာလည်းဝေဖန်ရေးသားတဲ့ဆောင်းပါးတွေဝန်ကြီးတို့လည်းတွေ့မှာပါခင်ဗျအဓိကတော့ဒီ NHK ဒီတွေ့ဆုံမေးမြန်းခန်းတစ်ခုမှာသူတို့ကသတင်းယူလို့ဖန်ခံလာမဟုတ်ဘူးဆိုပြီးပြောခဲ့တဲ့ကိစ္စနောက်ပြီးတော့တချို့ကလည်းအခုနောက်ပိုင်းမှာဒီစီရင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ငြိမ်းနေတယ်ဆိုပြီးတော့လူခွေရေးမိရှုတဆောင်ဖြစ်တတ်မှတ်ခံရတဲ့သူကငြိမ်းနေတယ်ဆိုပြီးတော့ဝေဖန်တာမျိုးပါအဲ့တော့ဒါနဲ့ပတ်သက်လို့ရောဝင်ကြီးနေနဲ့ပြောစရာရှိပါလားခင်ဗျ
တကယ်တမ်းကျတော့အဲ့ဒီ NHK interview မှာမေးမမေးသင့်တဲ့မိကွန်တစ်ခုပါပဲအမှန်ကတော့လေဘာလို့သူကအရင်ကပုံနဲ့မထူတော့ဘူးလေဟိုနိုင်ငံတော်တာဝန်ယူနေရတဲ့အနေအထားမှာရှိပါတယ်ပြီးတော့သူပြောလိုက်တာလည်းကျွန်တော်ချင်တယ်သူက fact တခုနဲ့ပြောလိုက်တာပေါ့ဒါက legal process ပါဒီအနေနဲ့လုပ်ထားတာပေါ့အဲ့ဒါကိုဟောသူရဲ့ comment ဆိုတာထက်အခြေအနေကအဲ့လိုဖြစ်နေတယ်အဲ့ဒါကိုပြောလိုက်တယ်လို့ကျွန်တော်နားလဲပါတယ်ဒါသူ့ရဲ့ personal opinion မဟုတ်ဘူးပေါ့ဖြစ်နေတယ်သူတို့လုပ်ထားတာဟာဒီဥပဒေအဲ့ဒါကိုပြောလိုက်တာပါအဲ့ဒါကိုအမျိုးမျိုး interpret လုပ်တာလို့ပဲကျွန်တော်အဲ့လိုပဲနားလဲပါတယ်ကိုလိုရာဆွဲပြီးတော့လုပ်ကြတာသူလောလောဆယ်ဘာမှမပြောဘဲနဲ့အဲ့လို silent လုပ်နေတယ်ဆိုတော့ကျွန်တော်ခုနကပြောလို့ပါပဲဒါက legal process ကိုအဲ့လိုဝင်ပြောလို့မရဘူးခင်ဗျာပြောတာဟာဒါဘာခေါ်မလဲ influence တော့ဘူးစူးစမ်းရတဲ့ problem ဆက်ရောက်တာပေါ့လေကျွန်တော်နားလဲတာအဲ့ဒါကြောင့်သူအဲ့ဒါကိုဘာမှမလုပ်ဝေဖန်မှုမပြုနေတယ်လို့ပဲကျွန်တော်နားလဲပါတယ်အဲ့ဒါကမှတကယ်ကိုစီနေကန်တဲ့ဟိုအဖိမှတ်ပြုတာပေါ့လေ judiciary ကိုအဖိမှတ်ပြုတဲ့သဘောပါပဲသူ over influence မလုပ်ရင်လည်းသဘောလို့ပဲကျွန်တော်နားလေးပါတယ
်ဒီနိုင်ငံတော်ရှုပ်ဝဲချက်အဥပဒေနဲ့ပတ်သက်လို့ပဲနိုင်ငံတော်ရှုပ်ဝဲချက်အဥပဒေကဒီနေ့သတင်းယူရေးမှာအဓိကအဟံတားတစ်ခုဖြစ်နေတယ်ဆိုပြီးတော့ဟိုသတင်းလွတ်လပ်ခွင့်တောင်းဆိုတဲ့ဒီလွင့်ဖွယ်စည်းတွေကတောင်းဝေဖန်ပြောဆိုနေတာမျိုးတွေလည်းရှိပါတယ်ခင်ဗျဒီပုံမှာရောပြန်လည်ပြင်ဆင်တာမျိုးသုံးသပ်တာမျိုးရှိပါသလားခင်ဗျ
ဒီဥပဒေကတကယ်တမ်းကြည့်လိုက်နှစ်ပေါင်း100ရောက်ရှိပါပြီ100လောက်ရှိပြီပေါ့လေကျွန်တော်တို့ဗြိတိချာစီကအမွေရလိုက်တဲ့ဥပဒေပေါ့ဒါပေမဲ့ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း20ရောက်လို့လုပ်ခဲ့ပါတယ်ခင်ဗျာဥပဒေဆိုတာကကျွန်တော်ထင်ရှိုးဖွဲ့ရှိဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲဥပမာပြောရင်တော့လူတွေစိတ်ဆိုးရမှာမတချို့ကလည်းမလို့လားအဲ့ဒါ Snowden သာကြည့်လိုက်ပါတော့ဘယ်လိုဖြစ်သွားလဲဆိုတော့ရှိုးဖွဲ့ဆိုတာရှိအလုံးကိုထုတ်ဖို့ပြောလို့မရဘူးပြောစင်းပြောထိုက်တာပြောရမယ်ရှိုးဝဲတင်တဲ့ဟာရှိုးဝဲရမယ်တော်တော်ဒီဥပဒေအရေးယူတာကျွန်တော်မပြောလို့ပါဘူးခင်ဗျာမမရင်းရဥပဒေရှိတယ်သို့တော်တချိန်တည်းမှာပဲသတင်းသမားဖက်ကတော့သိဖို့လိုတယ်ဘေးဥပဒေဟာဘယ်လိုရှိတယ်အန်ဒရီဆိုတာကိုဥပဒေကိုတော့ကျင့်ရထားဖို့လိုပါတယ်
ဟုတ်ကဲ့တပတ်ကွေးတင်ညာရှင်တွေဘက်ကထောက်ပြလာကကြတော့အိန္ဒိယမှာလည်ဒီဥပဒေရှိတယ်စင်ကာပူမှာလည်းရှိတယ်ကနေဒါမှာလည်းရှိတယ်ဒါပေမဲ့သတင်းသမားတွေအတွက် right to information at
ဒီရေယူဝင်နေဟုတ်ပါတယ်ခင်ဗျာမှန်ပါတယ်အဲ့ဒါအိုဗာရူးလုပ်ပြီးတော့အဲ့လိုရှိပါတယ်ခင်ဗျာဆက်ပြောက်ကားကြီးဆိုရင်ဒီအစိုးရလက်ထက်မှာဟုတ်ပါတယ်ဟိုဂျာဂန်လူကြောက်ကတရားစွဲပါတယ်ဘာဒီဆိုလို့မရတော့ဘူးနောက်ပြေးလေတော့ဖြစ်တယ်အာမခံပြေးလို့ရတယ်ဟုတ်ပါတယ်ဒီလိုပြုပြင်တာမျိုးတွေရှိတော့ပြန်လေသုံးသက်တဲ့အနေအထားမျိုးရှိပါလားခင်ဗျာဒီကျွန်တော်တို့သုံးသက်နေတဲ
တော်တော်များများရှိပါတယ်တိုးတော့အဲ့ဒါနဲ့ဟိုလိုဘို့ထင်းဖို့အတွက်တော့ right to information law ကတော့ကျွန်တော်တို့ရေးဆွေးနေပါတယ်သူ draft တော့ရပါပြီ draft ကတော့ zero draft ပေါ့လေအဲ့ဒါကိုအဲ့ဒီပုံမှာအခြေခံပြီးတော့အချိန်တော့နည်းနည်းယူရပါမယ်ကျွန်တော်ခြားပြမယ်လှုပ်တော့ဝတ်တင်မယ်တဖြည်းဖြည်းအဲ့ဒီမှာပါလာရင်တော့အဲ့ဒီက provision တစ်ခုထည့်လိုက်ရင်တော့ဟိုဟာကိုကျော်လွှားမယ်ထင်ပါတယ်ခုနဆရာပြောသလို right to information act ကတရင်သမားကိုတော့မကဘူးကျွန်တော်ထင်တာလေဒီတရင်ထုတ်ပြန်ဖို့တာဝန်ရှိတဲ့အစိုးရဝန်ထမ်းအရာရှိတွေအတွဲကဒါလည်းတစ်ခုဖြစ်နေတာပေါ့နော် psychologically အဟန့်တက်ပြီဘာလို့ကျွန်တော်လည်းအစိုးရအရာရှိလုပ်ခဲ့ဖို့တော့တရင်သမားဘဝမရောက်ခင်အဲ့လိုမျိုးလေးရှိတာပေါ့အဲ့ဒါတော့ right to information law မှာပြဋ္ဌာန်းလာတဲ့အခါကျရင်တော့ကျွန်တော်ထင်ပါတယ်အဲ့ဒီမှာပါပါလိမ့်မယ်ဟိုဝန်ထမ်းကိုလည်းတရင်ထုတ်ပြန်ခွင့်ပေးဖို့ဖွင့်ရတာပေးရမယ်တရင်သမားကိုလည်းတရင်ရယူပြန်ခွင့်ပေးရမယ်ဒီလိုစိတ်ရှိဖို့တော့လိုပါတယ်ခင်ဗျာဒါပြဿနာကအဲ့လိုလိုကျွန်တော်တို့ပြင်ဆင်နေတဲ့ကာလမှာပဲကျွန်တော်တို့ပေါ်ပေါက်လာတဲ့ challenge တွေကသိကြီးမလွန်နေ။အဲ့ဒီရခိုင်ကိစ္စကဟာကိုအကြောင်းပြုပြီးတော့ပေါ့လေ။ရခိုင်မြောက်ပိုင်းကဟာကိုအကြောင်းပြုပြီးတော့ပြဿနာ challenge တွေများလာတယ် international pressure တွေများလာတယ်။နောက်တစ်ခုကဝန်နေကျွန်တော်စိတ်မကောင်းဖြစ်ဆုံးကတော့ media တွေဟာမင်းကျွန်တော် media ကဘုံဝင်လင်းပြောတော့ independence ဆိုပြီးပြောကြရအောင်။ media လွတ်လွတ်မှု media လွတ်လွတ်မှုနဲ့အတူအမေကိုကင်းမှုကလည်းအရေးကြီးမယ်ထင်ပါတယ်။အမေဒီကူကဆက်နေနေတာပေါ့နော်အမေကိုကင်းဖို့လိုတယ် financially အမေကိုကင်းရမယ် financially independent ဖြစ်ဖို့သိလိုမယ်ထင်ပါတယ်ကျွန်တော်နားလေတလို့ပေါ့ဘာလို့ media ပြည်တွင်း media တချို့ဟာဒီ commercially viable ဖြစ်ဖို့ပေါ့စီးပွားရေးအရာမရည်တည်နိုင်ဘူးတဖြည်းဖြည်းရုပ်သိမ်းနေရတာပေါ့လေကြာဆုံးနေရအဲ့ဒါမြင်လဲကျွန်တော်စိတ်မကောင်းဖြစ်တယ်ဘာလို့ကျွန်တော်တို့အတွက်ထူးချွန်ထင်မြတ်တဲ့တကယ့်ကို professional journalist တွေကိုမွေးထုတ်မိနေရဟာအဲ့ဒါပါပဲ print media ပါပဲဒါ print media တွေဟာမရည်နိုင်မရည်တည်နိုင်ဘူးဒါလေနိုင်ငံတကာ trend ပါပဲခင်ဗျာ
။ဟုတ်ကဲ့
digitalize ဖြစ်လာတယ်အဲ့ဒီပေါ်တွေပါအများကြီးဖြစ်လာတယ်။အဲ့ဒီခါကျတော့ဒီ media လောကကထူးချွန်တဲ့လူတွေကအားလုံးပြောင်းသွားကြတယ်။ PR ဘက်ကိုပြောင်းသွားတယ် advocacy ဘက်ကိုပြောင်းသွားတယ် training ဘက်ကိုပြောင်းသွားတယ်။ကျွန်တော်မိတ်ဆွေတို့ချို့ဆိုရင်လေကျွန်တော်စာသင်ကလေးကလေးတွေတို့ချို့ပါအောင်အားလုံးပြောင်းတော့သိပ်မကြံတော့ဘူးအဲ့ဒီချို့
ခုနဟိုဝန်ကြီးရခိုင်ကိစ္စအကြတဲ့ကြောင့်ပြောရင်းနဲ့ပဲတစ်ဆက်တည်းပေါ့လေ။အရင် interview တစ်ခုမှာဒီဟိုပြောခဲ့ပြီလားရှိပါတယ်ဟို proactive disclosure ဒီတည်တင်တည်တဲ့သတင်းတွေကိုဝန်ကြီးဌာနတွေဘက်ကလည်းဟိုကြိုတင်ပြီးတော့အချိန်မီသတင်းထုတ်ပြန်ပေးတာမျိုးတွေဖြစ်လာဖို့အတွက်စံသားရှိတယ်ဆိုပြီးရခိုင်ကိစ္စမှာနိုင်ငံတကာဝေဖန်နေတာကတော့ access to information ပေါ့လေအဲဒီသတင်းရယူခွင့်မှာဒီသတင်းရယူခွင့်ကိုပိတ်ပင်ထားတာကလည်းဒီနိုင်ငံတကာရဲ့ PR ကိုပို့ပြီးတော့ကြီးစေတယ်နိုင်ငံတကာဘက်ကနေပြီးတော့သူသတင်းတွေမှာမှန်မှန်မှန်ကိုတက်ဒီပြနိုင်မှုသူတို့တို့ကအချက်အလက်စုံစမ်းမှုခက်ခဲဖြစ်တယ်ဆိုပြီးပြောတာမျိုးကြီးရှိပါတယ်ဒါဘောအားနည်းချက်တစ်ခုအနေနဲ့မြင်မိပါလ
ားမီဒီယာဟန်ဒလင်းကျွန်တော်ပုံဝန်လင်းပြောတော့အစောပိုင်းမှာလေဒီအဖြစ်အပျက်ဖြစ်တဲ့နောက်အစောပိုင်းမှာနည်းနည်းကျွန်တော်တို့ဘက်ကပို့ပြီးတော့ကျွန်းကျွန်းကျင်ကျင်နဲ့ကန်တွေနိုင်ခဲ့ရင်တော့တမျိုးတစ်ဖုံနည်းနည်းပြောင်းလဲသွားနိုင်မှာထင်ပါတယ်ပြဿနာတစ်ခုကမီဒီယာနဲ့ဒီကျွန်တော်တို့ကြားမှာအပြန်အလှန်ယုံကြည်မှုကတော်တော်လေးကိုပျက်စီးသွားခဲ့တယ်ဘာလို့နိုင်ငံတကာမီဒီယာသမားတချို့ကလည်းအလွေးဆုံးစားလုပ်ခဲ့တာကျွန်တော်ယူသားဆိုတာယုံကြည်ပါတယ်ကျွန်တော်အတွေ့အကြုံကအလွေးဆုံးစားလုပ်တဲ့bias တွေရှိတယ် bias level တခုခုမှာတော့ရှိနေတာပါပဲကြည့်ပါတယ်ခင်ဗျာ bias ရှိတယ်အဲ့ဒီဟာမှာလဲအစိုးရဘက်ကလीဟိုးတုံးကပေါ့အဲ့ဒီအဖြစ်အပျက်စဖြစ်ခါစားကနည်းနည်းတိုင်တွေရမှာကိုနည်းနည်းဟိုကဖြစ်သွားအောင်တူပါတယ်လက်တွန်းသွားတာပေါ့လीဒါပေမဲ့ကျွန်တော်တို့အခုပြန်ပြီးလုပ်ပေးနေပါတယ်ကျွန်တော် gadget trips တွေလွှတ်ပေးပါတယ်ခင်ဗျာရခိုင်ကိုလွှတ်တယ်ဒီပြည်တွင်းတလဲပြည်ပတလဲ alternate လीလွှတ်ပါတယ်တိတ်တော့လုံလောက်မှုတော့မရှိသေးဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှာလဲအခက်ခဲတွေရှိတယ်အကန့်အသတ်တွေရှိပါတယ် logistics ရှိတယ်တော်ရလာရတဲ့ရာဖိုရာဒါကတော့အရေးကြီးဆုံးကလုံခြုံရေးပါပဲလုံခြုံရေးကတော့အရေးကြီးဆုံးပါပဲလုံခြုံရေးဘာလို့သတင်းသမားထဲမှာလည်းအမျိုးမျိုးတွေပါလာတာကျွန်တော်ကြားသိရပါတယ်အမျိုးမျိုးတွေပါလာတယ်သတင်းသမားအလုပ်မဟုတ်တဲ့အလုပ်တွေလုပ်နေတဲ့လူတွေရှိအမျိုးမျိုးပေါ့လေဘာလို့ဒီ over zealous ဖြစ်တာလေးပြင်ဖြစ်မှာပေါ့လေသိပြီးတော့သိပြီးတော့အရင်ကသတင်းသမားသဘောကိုကျွန်တော်နားလည်ပါတယ်နော်သို့တော့ကျွန်တော်ကအဲ့လိုဟိုတိတ်အထင်ရှုံးမရှိလွှတ်နိုင်တဲ့အနေအထားမရှိသေးပါဘူးခင်ဗျာ
ဟိုပြီးခဲ့တဲ့ရက်ပိုင်းတွင်အပဲ
ဟုတ်ကဲ့
ကျွန်တော်လွတ်တော်စည်းဝေးနားတဲ့အချိန်မှာ
ဝ
င်ပြောခဲ့တာရှိပါတယ
်
ဒီသတင်းရယူရေးမှာအဟန့်သားဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြီးတော့သုံးသပ်မယ
်ဟုတ်ပါတယ
်ဒါနဲ့ပတ်သက်လို့ကျွန်တော်တို့နည်းနည်းအကျယ်တဝန်းရှိ
ပါသုံးသပ်မယ်ဆိုတာဟဲ့ဒီလိုပါအဲ့ဒီအဟန့်သားရှိတဲ့ဥပဒေတွေရှိတယ်တချို့ဟာကိုလည်းသုံးသပ်နေတယ်တချို့ဟာဆိုပြင်တော့ပြင်ဆင်ပြီးပါပြီတချို့ဆိုတာဆိုပြင်ဆင်ပြီးဥပမာဆိုရင် Emergency Provision Act ဆိုတာကျွန်တော်တို့တည်င်းသမားဘဝမှာရှိတာပေါ့နော်အရေးပေါ်စီမံချက်ဥပဒေဆိုတာဒီကဆိုတမျိုးတော့ခေါ်ကြရရက်ထက်မှာခေါ်ရတာပေါ့နော်ဘာလို့မဆိုလှမ်းဆွေးတယ်အဲ့ဒီဥပဒေဆို review လုပ်ပြီးတော့ဟုတ်အရင်အစိုးရလက်ထက်ကလေးရကိုပြစ်ဖက်လိုက်ပါပြီ now တခုကျွန်တော်တွေ့တယ် 1975 no law to protect the state from the dangers of the subversive elements ဆိုတာနိုင်ငံတော်အားဖြည့်စည်နှောင့်ယှက်လူသူများ၏အန်ရီမှတားဆီးသည့်ဥပဒေကျွန်တော်အဲ့ဒီဥပဒေကိုတည်င်းသမားဘဝကကျွန်တော်လေ့လာခဲ့မှုပါတယ်ဒီသေးသေးဝင်လေ့လာတော့ 1975 မှာပြဋ္ဌာန်းတယ်ဒီအရင်ကအရင်စားဗိုလ်ချုပ်ကြီးဦးတင်ဦးကိုအရေးယူဖို့အတွက်အဲ့ဒီဥပဒေပြဋ္ဌာန်းခဲ့တယ်။လိုရရှိရပြဋ္ဌာန်းခဲ့တာပေါ့။အ
ဲ
့ကျွန်တော်တို့အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ထင်မြင်ခံရတယ်။အဲ့ဒီခါကျသူ့ကိုမလွှတ်ကျင်တဲ့အခါကျတော့အဲ့ဒါကိုအမန်လုပ်တယ်။ဘာလို့ဇက်တိုက်ဇက်တိုက်ဖမ်းလို့ရအောင်ဆိုတော့ extend လုပ်လို့ရတယ်ဆိုတော့အဲ့ဒါလည်းမလို့အဲ့ဒါလည်းသတင်းသမားအတွက်သိနှောင့်ယှက်ဖြစ်ခဲ့ပါတယ်။အဲ့ဒါလေးဖျက်သိမ်းလိုက်ပြီ။ဒါပေမဲ့ကျွန်တော်တို့မှာဘာပြဿနာရှိလဲဆိုတော့ cyber law မရှိသေးဘူးခင်ဗျာ။တယ်လီဖုန်းဒီ cyber ဒီ industry က telecom industry ကသိထုံးခါလာတယ်တကယ်ဘုံမင်းပဲမှမဟုတ်တန်ဆုံးစေလောက်ဖုန်းကိုင်းနေတယ်ပြီးကျွန်တော်တို့မှဒီ ethic ဘက်မှာအားနေချက်ရှိပါတယ် mobile phone user တွေနောက်ဒီ citizen journalist တွေအများကြီးပဲဒီ smartphone တလုံးရရင်ဘာလို့မဆိုတွေ့ရမြင်ရကိုရိုက်ပြီးတော့ရေးပြီးတော့တင်လို့ရတယ်သူတို့မှ ethic training မရှိဘူး ethical training မရှိဘူးတင်ရင်သလိုတင်အဲ့ဒီအခြေအနေမျိုးမှာ cyber crimes ရဲ့ Andrea သိကြီးမားပါတယ်ကျွန်တော်တို့ဘက်ကလုံနေတာတခုတော့ရှိပါတယ်အဲ့ဒါကပါလေဆိုတော့ဒီ law တော့ပြုလို့တာတပိုင်းပါခင်ဗျာလုပ်နေရပါတယ်တချို့ဟာလုပ်နေအချိန်တော့ယူရမယ်တချို့နေမှာပဲ law အစ်စ်ပေါ့ခုနပြောတဲ့ right to information law တော့ပါတော့သူနဲ့လည်းပြန်ထိမ့်လို့ရတာပေါ့နည
်း
အဲ့ဒါလေးပြဋ္ဌာန်းနေပါတယ်နောက်တစ်ခုကကျွန်တော်တို့အဖွဲ့ပြန်ကြိုက်ကတာဝန်ခံပြီးတော့ပေါ့လေကျွန်တော်တို့ focus ministry ပါကာကွယ်ရေးပါတယ် PD ရေးပါတယ်လူခွင့်ရေး commission ပါတယ်စသဖြင့်ပေါ့နော် attorney general's office ပါတယ်ကျွန်တော်ဘာလို့ဆိုတဲ့ SOP တခုထွက်အောင်လုပ်နေပါတယ် Standard Operating Procedure ပေါ့တရင်သမားတွေအတွက်အဲကျွန်တော်တို့ကဘာလုပ်လဲဆိုတော့ကျွန်တော်ကလေ့လာမှာပေါ့ဘယ် provisions တွေဘယ်ဥပဒေရဲ့ဘယ်ပြဋ္ဌာန်းချက်ဟာဒီ media သမားတွေအတွက်ဘလို့အဟန့်တာတွေရှိတယ်အဲ့ဒါသုံးသပ်ပါတယ်ကျွန်တော်ကအဲ့ဒါဘယ်ဟာကိုကြတော့ပြန်ပြီးတော့ပြင်ဆင်တာတွေရှိမယ်ဒီတိုင်းထားဖို့သင်တာတွေရှိတယ်ဘာလို့ဆိုအခြေအနေအားလေးထားဖို့လိုပါတယ်ခင်ဗျာထားဖို့လိုတယ်မဟုတ်ဆိုတော့ကျွန်တော်တို့တော်တော်ဟိုဖြစ်သွားမယ်ကျွန်တော်ကဒီ media management ကအတွေ့အကြုံတော်တော်နေပါခဲ့ပါတယ်
ဝင်ကြီးစပြီးတော့တာဝန်ယူခဲ့တဲ့အချိန်မှာမီဒီယာအခင်းချင်းလွတ်လပ်တဲ့သတင်းယူခွင့်သတင်းစာလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းဟိုပြောခဲ့ဘူးပါလေအခုဟိုတာဝန်ထမ်းလာတဲ့ကာလအတွင်းမှာလှုပ်ဆောင်နိုင်ခဲ့တဲ့အချိန်ဒီပေါ်မှာခြေနက်မိပါသလားနောက်ပြီးတော့ဟိုမခြေနက်သေးဘူးဆိုရင်ရောဘယ်လိုကိစ္စတွေကအဟန့်အတားတွေရှိပါသလဲစီမှာပေါ့လေ
ကျွန်တော်မကျင်နေတာကတော့ကိုဟောက်ကိုပါပဲခင်ဗျာကိုဟောက်ကိုအများကြီးလှုပ်ကျင်တာပေါ့လေအများကြီးလှုပ်ကျင်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံကပြောရရင်တော့62နှစ်လောက်ကြီးတွေကနော်ကျွန်တော်တို့ပေါက်ဆော့ကလေးပေါက်ဆော့ဘွားကြီးတွေကဒီ Freedom Press ဟိုကနေဝေခရရတာပေါ့လေကျွန်တော်ဝေခရရတယ် Democracy နဲ့ဝေခရရတယ်တကယ်တမ်းပြောလိုက်ရင်ကျွန်တော်ရဲ့ဒီတကြောပြန် Democracy က9နှစ်သားပဲရှိသေးတယ်တကြောပြန် Media Freedom ကလည်း9နှစ်သားလောက်ပဲရှိသေးတယ်ဒါမျိုး challenge တွေကသိများလာတယ်ကျွန်တော်သုံးသပ်မိတာပါစီကောမှုတွေကအရင်များလုံးတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့လေကျွန်တော်ငငယ်တုန်းကကျွန်တော်နိုင်ငံပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကလုံးမရှိပါဘူးခင်ဗျာမရှိဘူးခင်ဗျာအဲ့ဒါကျွန်တော်တို့ရဲ့နိုင်ငံပိုင်မီဒီယာဆိုတာကလည်းပြည်သူနဲ့အစိုးရရမှာပုံမှန်လေးခရရရန်ပြောနေဝါရချန်တဲ့အဆင့်လောက်ပဲရှိတယ်ဝါရချန်တဲ့မီဒီယာဟာကွာဟပါတော်တော်ကွာဟပါတကယ် professional media အခုကိစ္စက professional media က handle လုပ်ရမယ့်ကိစ္စပါအဲ့ဒါအတွက်ကျွန်တော်တို့အချိန်ယူရပါမယ်အဲ့ဒါကြောင့်လည်းကျွန်တော်အဲ့ဒီပုဂ္ဂလိကမီဒီယာကိုသိရှင်းတမ်းစီစဉ်တာပေါ့ပုဂ္ဂလိက print media ရောဒီ online media ရောအားလုံးကိုပေါ့လေသူအရင်ကအကောင်မောင်းနေဖြစ်ဖို့လိုပါတယ်အဲ့ဒါအချိန်ယူရပါမယ်နားလေပုံလေးလိုတယ်ပုဂ္ဂလိကနှုတ်နှစ်ဖက်ပေါ့လေကြီးနိုင်ပြီးတော့ပေါ့လေရေးစစ်စစ်အချိန်ယူဆွေးနွေးဖို့လိုပါတယ်တစ်ဖက်သက် PR ပေးရုံနဲ့လည်းမရဘူးခင်ဗျအဲ့ဒါလည်းအလုံးမဖြစ်ဘူးကျွန်တော်ထင်ပါတယ်ကျွန်တော်အဲ့ဒါလေးကိုဝန်နေတာပါကိုမီဒီယာညီကိုတွေကိုလက်တွဲပြီးတော့နားလေအောင်မလုပ်နိုင်သေးတာကိုကျွန်တော်အားမလို့အားမရဖြစ်မိပါတယ်ကိုဟုတ်ဟုတ်ကဲ့ဟုတ်ကဲ့
မြန်မာပြည်ဆွေးနွေးပွဲအစီအစဉ်မှာပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းနဲ့ VOA ဆွေးနွေးတင်ပြခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်။အခု VOA ကဆက်လက်ပြီးတော့အတန်းွဲ့နေပါခင
်ဗ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။ဒီအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့ဆက်လက်နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ထုတ်လွှင့်စေတဲ့အတန်လှိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1509ကပါတူးချက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပုံမှန်3နှစ်မှာဆိုရတာကတရားရုံးဟာလူတယောက်တစ်ဖွဲ့အဲ့လိုအစိုးရနှိုးဝှက်ချက်တွေစုဆောင်းနေတယ်ဆိုရင
်ဒီနေ့အောင်ဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်တစ်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။ကမ္ဘာတစ်လောထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့ VOE ကိုရေးလာကြတဲ့တော်ရရှင်ရဲ့ Facebook ပေါ်ကမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်။ Jerry ချန်ကလာမင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာ10စုနဲ့2ခု20ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။နှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။Jerry ဆိုတဲ့တိုင်းရင်းသားတယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျွန်တော်ကတော့ American ပြည်အောင်စုနယူးယောက်ပြည်နယ်မှာနေထိုင်ပါတယ်တဲ့ VOA ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးတော့နားဆင်လည်ပါတဲ့။ဒါဆိုရင်တော့ကျွန်မအခုလိုစပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်။သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်။မြတ်သူရဆိုတဲ့တော်ရရှင်ကတော့ debate program ခဏခဏရရက်သွားလို့ပါဆိုရေးလာပါတယ်။ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုပြောတာဖြစ်ပုံရပါတယ်နော်။မကြာခဏ line ပြတ်တောက်နေလို့ဒီအစီအစဉ်ကိုအစားဆုံးနားဆင်ပြီးတော့နားလည်နိုင်ဖို့ခက်ခဲပါတယ်လို့ရေးလာပါတယ်။သူကအစားဆုံးနားထောင်လို့မရဘဲနဲ့ခဏခဏပြတ်ပြတ်သွားလို့ဆွေးနွေးမြန်မြန်ကန်းကလွတ်တချက်မလွတ်တချက်ဖြစ်ပြီးနားမလည်နိုင်ဘူးလို့ရေးလာတာပါနော်။ဟုတ်ကဲ့ပါ။ဒီတော်ရရှင်နေနဲ့ radio ကနေဖမ်းယူနားဆင်သလား။ဒါမှမဟုတ်လေ Facebook ကပဲနားထောင်သလားပြောတော့ပြောမထပါဘူး Facebook ကဆိုရင်တော့ကိုပိုင် internet line နဲ့သက်ဆိုင်မဲ့ထင်ပါတယ်ရှင် internet line ကောင်းရင်ကောင်းသလိုမကောင်းရင်မကောင်းသလိုကျမတို့ရဲ့ထုတ်လွှင့်ချက်တွေကိုတိကျဖန်လို့မရပြတ်တော့ပြတ်တော့ဖြစ်နေတတ်ပါတယ်နော် Daniel Gutin ဆိုတဲ့တော်ရရှင်မေးမြန်းလာတာကိုလည်းပြောပြပေးခြင်းပါတယ်သူကသတင်းနဲ့မှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ခြင်းနဲ့ရမရသိပြရစေတဲ့ကျမတို့ VOA မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးတော့မေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ဒီတော်ရရှင်မေးတာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ကဲ့သတင်းပို့ခြင်းတယ်ဆိုရင်ပို့တာကပို့လို့ရပါတယ်နော်။ဒါပေမဲ့လည်းကျမတို့သတင်းမှာဖော်ပြမပြဆိုတာကတော့သတင်းတီးဖြတ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လည်းကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOA သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆောင်စံအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ်။ VOA ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။ထိုင်ဝင်းဆိုတဲ့တော်ရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေးကျေးဇူးပါအခုဆိုရင်ရေဒီယိုကနေနားဆင်နေရတာကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီတဲ့အတိုင်းမသိဝမ်းသာမိပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တကြထုတ်လွှင့်နေခင်ပါရောဆက်ပြီးတော့နားဆင်အားပေးရဲဆိုလို့အထူးကျေးဇူးတင်ပါတယ်ကိုလင်းလင်းဆိုတဲ့တော်ရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့သတင်းတင်များမှုတွေကိုလည်းရက်နှစ်တက်မိပါတယ်လို့ဆိုလာပါတယ်ကိုတန့်စင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့တရင်တွေအပြင်းမပြတ်တင်းဆက်ပေးစီခြင်းပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါတယ်နော် ဒါနဲ့မျိုးချစ်သူဆိုတဲ့တော်ရရှင်ကျမတို့ကို Facebook Messenger ကနေပြီးလာပြီးလှမ်းပြီးမေးထားတာလေးကိုအခုလေးလိုင်းပေါ်မှာဖြည့်ချပေးပါရနော် Messenger ကနေပြီးလည်းပြန်ပြီးပို့လိုက်ပါတယ်ဒီမေးလာတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကို PS Science လောင်းကနေဖမ်းလို့ရတဲ့ line လေးတည်ခြင်းပါတယ် Thaikom ကိုဂျိုဒူကပါတဲ့ဟုတ်ကဲ့ Radio အစီအစဉ်လေးကိုစလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ကျွန်မတို့ဒီထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်ကိုဂျိုဒူစလောင်းကဖမ်းနိုင်တဲ့ line ကိုအခုပြောပြပေးခြင်းပါတယ်အဲ့ line ကိုကျွန်မတို့ရဲ့ VOA Burmese Internet ဆာမျက်နှာမှာလည်းကြည့်နိုင်ပါတယ်နော် Satellite က Asia Set 7ဖြစ်ပြီးတော့ 105.5 degree east ဖြစ်ပါတယ်အရှိ 105.5 degree ပါ downlink frequency 4040 megahertz 4.3 megahertz ဖြစ်ပါတယ် sample rate က 26.5 ပါ network id ရဲ့ video format ပြောရမယ်ဆိုတော့ bulk ဖြစ်ပါတယ်ရှင်နည်းနည်းလေးစူးစမ်းဖမ်းကြည့်ပါအောင်လို့ပြောချင်ပါတယ်เนาะအကယ်၍ radio ကိုတသက်ဖမ်းကျင်နေဆိုတော့ကျမတို့စီကိုပြန်ပြီးအကြောင်းကြားပါဒီ line number တွေကိုပြန်ပြီးရှာပေးကြည့်ပါမယ်မောင်ဆိုးရဲ့တော်ရရှင်ကလည်း VOE ကိုစာရေးပြီးတော့သူဒါရဲ့လေလိုင်းအစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ်
။ကျွန်တော် VOE ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီ။တခုနောက်မေးခြင်းပါတယ်။ VOE ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုအတန်ပိုင်းတွေကိုပါဝင်ဆွေးနွေးခြင်းပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘလို့ပို့ရမလဲဆိုတာတစ်စိတ်လောက်ရှင်းပြပေးပါဗျာ။လောလောဆယ်တော့ကျွန်တော်ကနိုင်ငံခြားမှာနေပါတယ်။ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိခြင်းပါတယ်။ VOE အဖွဲ့သားအားလုံးကျမ်းမာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒါရဲ့လေလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းညာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော် VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါတယ် VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှာဖော်ပြပေးထားတာပါအဲ့ဒီအကြောင်းအရာကိုကိုကပါဝင်ပြောဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီကြီးညာအောက်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါအဲ့ဒီမှာရေးလို့သူများသိမှာဆိုရယ်ဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လဲလာရေးထားပေးလို့ရပါတယ်နော်ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလည်း email ရေးပို့လို့ရပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင်။ Facebook ကြော်ညာမှာလည်းအသေးစိတ်ရေးပြထားပါတယ်နော်။အထူးကျေးဇူးတင်ပါတယ်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။မလာဆိုတဲ့တော်ရရှင်လှိုင်းတရားမှာကြုံတွေ့နေရတဲ့ကိစ္စတစ်ခုကိုရင်ဖွင့်ခြင်းလို့ပါဆိုပြီးရေးလာတာကိုအခုဖော်ပြပေးပါမယ်
။လှိုင်းတရားကျန်စစ်သားလမ်း16ရပ်ကွက်မှာအစိုးရဘတ်ဂျက်မချသေးဘဲနဲ့အကျယ်5ဘီအနက်5ဘီရေမြောင်းတွေလုပ်နေပါတယ်။သူတို့တူးထားတဲ့နေရာကိုအင်ရှင်တွေကပဲအုပ်ယိုးပြန်ပြီးလုပ်ပေးနေရတာပါ။မလွတ်တဲ့အိမ်တွေလည်းဖျက်ရပါတယ်။နိုင်ငံတော်ကတရားဝင်ခွင့်ပြုချက်ရှိမရှိသိချင်လို့ပါ။
ဟုတ်ကဲ့ပါဒီဆမာတော်ရရှင်ရေးထားတဲ့အစိုးရဘတ်ဂျက်မချပဲလုပ်တယ်ဆိုတဲ့အချက်ကဘလို့တည်တယ်လဲဆိုတာတော့ဒီစာထဲမှာရှင်းရှင်းလင်းလင်းမပြောထားတဲ့အတွက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြေဖို့ခက်ခဲပါလိမ့်မယ်။နောက်ပြီးတော့ဒီထဲမှာရေးထားတဲ့ထဲမှာအုပ်ရိုးတွေပြန်လုပ်ပေးနေတာမလွတ်တဲ့အိမ်တွေလည်းဖျက်ရပါတယ်။ဆိုတော့အုပ်ရိုးတွေပြန်လုပ်ပေးနေတယ်ဆိုတာသူတို့ရဲ့ခြံဝင်းထဲမှာဖျက်ပြီးတော့အုပ်ရိုးဖျက်သွားတာကိုပြန်ပြီးတော့ကိုကကပေးရတာလားဒါလည်းမရှင်းပါဘူးနော်။နောက်ပြီးတော့မလွတ်တဲ့အိမ်တွေဖျက်ရတယ်ဆိုလို့တရားဝင်ပိုင်ဆိုင်ထားတဲ့မြေပေါ်မှာစောက်ထားတဲ့အိမ်ကိုဖျက်ခိုင်းတာလား။ဒီအချက်ကိုလည်းဘာမှပြောမထားလို့ကျွန်မဘက်ကလည်းဘာမှရေးရရပြန်ပြီးတော့မေးမြန်းပြောဆိုပြီးလို့မရဘူးဖြစ်ပါတယ်။ဒါပေမဲ့လည်းတက်ဆိုင်ရာကနေဒီကိစ္စကိုအနည်းဆုံးကြားသိပြီးတော့ဒါနဲ့ပတ်သက်လို့စုံစမ်းနိုင်အောင်လို့အခု VOE ကနေဝေမျှပေးလိုက်ပါတယ်ရှင်။နေစကအဖြစ်ပြက်လေးတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်အဲ့ကိုရောက်တုံးမှာကိုရစ်ဖြစ်လေးမဟုတ်ရေးပြချင်ပါတယ်ဆိုပြီးတော့စာရှိတစ်ကြောင်ရေးလာပါတယ်ကိုမျက်စိုးလင်းဆိုတဲ့တော်ရရှင်ဒီတော်ရရှင်ကတီးခန့်ပြီးတော့ဖတ်ပေးပါတယ်ကိုရစ်ဖြစ်လေးမလို့ကျွန်တော်ရေးတဲ့လိုရေးလိုက်ပါတယ်လို့ပြောလာပြီးတော့ခိတလာရှိုးရောက်ဒီကိုမျက်စိုးလင်းကဟုတ်ပါတယ်ဒီစာထဲမှာပြောထားသလိုစာကလည်းတော်တော်ရှည်လို့ကောက်နှုတ်ပြီးတော့ပြောပြပါမယ်နော်အစပိုင်းမှာတော့သူကမြန်မာနိုင်ငံမှာအလုပ်ကင်ကရှာလို့လူငယ်တွေမြို့တက်ပြီးပါထွက်ရရအလုပ်လုပ်ကြရတဲ့အကြောင်းရေးထားတာပါသူကမနစ်ကကျိုင်းတုံမြို့ကိုအလုပ်ကိစ္စနဲ့သွားတော့ကျိုင်းတုံနဲ့မဝေးလာတဲ့တောင်ပေါ်ရွာလေးတရွာမှာကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တစ်ခုကိုအခုလိုပြောလာပါတယ
်ရွာကလူငယ်လေးတယောက်နဲ့စကားပြောပြတော့သူပြောသွားတာကိုနားထောင်ပြီးတော့ဒီလောက်တောင်ဘဝခက်ခဲဆင်းရဲသလားဆိုပြီးတော့မှတွေးခဲ့မိတာပါသူတို့ကိုအစိုးရကလှုပ်ပေးစီခြင်းနဲ့တဲ့သူတို့မှာအလုပ်မရှိဘူးထင်းဥပင်ခုတ်ရောင်းတံတားမှ8000တောင်ပေါ်ကနေပြီးတော့တောင်အထိကိုတည်ပေးရတယ်သူများတွေလူပညာကလည်းမတက်မြို့ထီလည်းကျောင်းပညာမသင်နိုင်ဘူးသူ့အတွက်စားဖို့နေဖို့ဈေးပေးဖို့မဖြစ်နိုင်ဘူးမင်းကလေးဆိုရင်ကြီးလို့ရှိရင်နေဆက်သွားပြီးတော့ရရလောက်ကြတယ်တရွာလုံးမဲ့လူငယ်တွေလည်းအလုပ်ပုံမှန်မရှိဘိန်းဆွဲမှုရဆေးဆွဲဒ ဒါကြောင့်မလို့အစိုးရကမြေတက်မှတ်ပြီးလို့ရှိရင်အဲ့ဒီမြေပေါ်မှာကျွန်တော်တို့တစ်ပင်ဆိုင်မယ်ဆောက်ရှောက်မယ်တော်မီမလောင်အောင်ထင်းထင်းဆောက်ရှောက်ပေးမယ်နောက်အပင်ရေအတွက်နဲ့အစိုးရကဆောက်ရှောက်စီရင်တနည်းတစ်ခါမပေးနိုင်တော့ဘူးလားတဲ့သူဖြစ်ချင်တာတွေအာကိုတကြီးနဲ့ပြောနေတဲ့ပုံမှာအပင်ကြီးလို့တရားရုံးကခုတ်လို့ဂယူးမဆိုင်လို့တည်လို့ရှိရင်တခြားပင်တွေဆောက်ရှောက်ခတဲ့ကနှစ်စင်ပေးထားသမျှပြန်ဖြတ်အဲ့လိုဆိုလို့ရှိရင်ဘေးဆိုင်တောင်သူတွေတော်မှရဘာဆိုင်သူတွေတော်မှကိုပိုင်ကွက်မှာဖိုးလံသစ်ဆိုင်ပြီးတော့ဆောက်ရှောက်ကနှစ်စင်ကြီးယူမှာပါမြမပြည်ရဲ့ဘိုင်းဒေသဆိုလို့ရှိရင်ချက်ချင်းကိုဆင်းဆူသွားမယ်တောသူတောင်သားတွေလည်းအစွေအပေါ်မှာချစ်ခင်လာမယ်တဘောပေါင်းရင်ကိစ္စပါတိုးတက်လာမယ်တဲ့အစွေအကပဲတစ်ရောင်းပိုင်ခွင့်ရှိပြီးတစ်ပြင်မှာအရောင်းဝယ်လုပ်လို့မရတော့ဘူးအစွေအတစ်ဆိုင်ယူမှာပဲအရောင်းဝယ်လုပ်ကြရမယ
်ဟုတ်ကဲ့ပါဒါကကျိုင်းတုံနယ်ဘက်ကယွာတရွာကလူငယ်တယောက်နဲ့ကိုရိုင်းစကားပြောပြီးတော့အဲ့လူငယ်ဒီသူတို့ဒေသတွေမှာလူငယ်တွေအလောက်ကန်ရရှိရတဲ့ရရှိထားတဲ့စိတ်ကူးကိုဒီသေးတော်ရရှင်တက်ဆင့်ပြန်ပြီးတော့ဝေမျှပေးလာတာဖြစ်ပါတယ်အခုစာရေးလာတဲ့လာရှုံမြို့ခေတ္တရကိုမြတ်ဆိုးလင်းကိုအထူးကျေးဇူးတင်ပါတယ်လင်းလင်းမော်ဆိုတဲ့တော်ရရှင်ကလည်း VOA ကတက်ဆင့်နိုင်ငံတော်အစိုးရကိုတင်ပြပေးပါဆိုပြီးတော့ဒီတရားမဝင်အတုံးနှုံးနေမြန်မာနိုင်ငံမှာတောင်းကျမ်းနေတဲ့ကိစ္စလူတွေစိတ်ဆိုင်ပြတဲ့အထိဒုက္ခရောက်ကြရပါတယ်ဒီကိစ္စကိုနိုင်ငံတော်အနေနဲ့ကင်တွယ်ပြီးတော့ဒီအကူအညီပေးဖို့ပတ်စံလိုအပ်တဲ့သူတွေကိုလည်းနိုင်ငံတကာမှာလိုငွေအတိုးနည်းနည်းနဲ့ချီးပေးနိုင်အောင်နိုင်ငံတော်ကစီစဉ်ပေးဖို့တွေကိုပြည်သူတူပါဆိုပြီးတော့တရရှင်တယောက်ရင်ဖွင့်လာပါတယ
်ရန်ကုန်မြို့မြို့နယ်တွေကရက်ကွက်တွေမှာတရားမဝင်အတိုးနှုံး30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိလှိုင်စင်မဲ့ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကြောင့်မတိနားမလဲကြတဲ့မရှိစင်ရတာအတော်များများရဲ့ဘဝတွေပြက်ခဲ့ရပါတယ်ဒီလိုတရားမဝင်အတိုးနှုံးမြင့်မားတဲ့ငွေချေးသူတွေစီကအလွယ်တကူငွေချေးယူကြတာကြောင့်အိမ်ချမ်းမြေတွေတင်ဆီခင်ရပြီးနောက်ဆုံးမိသားစုဝင်တွေလူကုန်ကူးမှုအထိဖြစ်ပေါ်စေပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့တရားမဝင်ငွေချေးလုပ်ငန်းလုပ်ကိုင်နေသူတွေကိုဥပဒေနဲ့အညီအမြန်ဆုံးအရေးယူပေးဖို့နဲ့အများပြည်သူအနေနဲ့ကလည်းတရားမဝင်ငွေချေးနေသူတွေစီကအလွယ်တကူငွေချေးမယူဘဲနဲ့ဥပဒေနဲ့အညီတိုင်ကြားနိုင်ရေးအတွက်သတင်းမီဒါတွေနဲ့လူမှုကွန်ရက်တွေကတဆင့်အသိပညာပေးဖော်ပြပေးဖို့တင်ပြပေးစီလိုပါတယ်ရှင်။
တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှရင်ရက်ချင်ပါတယ်။ VOA ရဲ့တိချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်ကျွန်တော် VOA တိချစ်တော်ရရှိနေတဲ့မြန်မာသချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ဖြစ်တဲ့တနင်္ဂနွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမြစ်တာဒီလက်ဆောင်ပေးကြပါရစေ။ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သချင်းလေးကိုတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ Nothing may lay Moments and time ရောင်စုံချက်ပန်းခံလေတဲ့내애사파노진노두에말라라메포자고하트첼레나메초테마영지세창메사포체안이존루바무바네도카레조드에카예사이메아텐타포아체아테마노You say the thing I remember to see that car Could you tell me the diaba Eung ji a ku lai po a chen ye A ni so lu a There's a little me Little ma This time is so long Don't cross the road Don't need it To do that go Kai se da There's a little me Don't need it to cool down Even though we don't listen to the quick part
ရဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအလုံးရှင်လန်းချမ်းမြေကြပါစေရှင်။ကိုဟာတချင်းလေးများလည်းချော့ပေးမှာ။ Eu te sei também se pode me soluar. Mo va ne. တို့ခရဲတုံတွေ့ရခါ။မအီတာနာကျော်စီစဉ်တည်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဒင်းနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရိုက်တာသတင်းတောက်တွေအပေါ်တရားစီရင်မှုတရားမျှတပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့စက်တင်ဘာ3ရက်နေ့ကရိုက်တာသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှန်31ခန်းငယ်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။တရားစီရင်နဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့တဲ့ထင်ရှားတဲ့စကားတစ်ခုရှိပါတယ်။အဲ့ဒါကတော့တရားစီရင်ရမှာဥပဒေနဲ့အညီမျှမျှတတတရားစီရင်ရမယ်။ဒါရီမကအဲ့လိုစီရင်တာဟာလေအများအမြင်မှာဥပဒေနဲ့အညီတရားမျှမျှတတစီရင်တယ်လို့ထင်မြင်ယူဆစီရမယ်ဆိုတဲ့စကားဖြစ်ပါတယ်။အခုရိုက်တာသတင်းတော်နှစ်ယောက်အမှုအပေါ်တရားစီရင်ဆုံးဖြတ်တာဟာဒီစဲဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီဖြစ်ရလားဒီဥပဒေဆိုတာဟာရောခေတ်စနစ်နဲ့အခြေအနေနဲ့အညီဖြစ်ရလားဆိုတာမေးခွန်းထုတ်เสียအများကြီးရှိပါတယ
်ရိုက်တာတင်းတောင်နှစ်ယောက်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ဥပဒေဟာမြန်မာနိုင်ငံနယ်ချက်ဗြိတိရှားလက်အောက်ကြာရောက်နေချိန်ပြဋ္ဌာန်းခဲ့တဲ့1923အိန္ဒိယအက်ဥပဒေအမှတ်23ဖြစ်ပါတယ်မူရင်းဥပဒေမှာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားပြီးနောက်ပိုင်းရှင်းနေကြုံရုံးရဲ့ဘာသာပြန်မှုကိုကိုးကားကြတာဖြစ်ပါတယ်။ဥပဒေတစ်ခုလုံးကိုပဲဖြစ်ဖြစ်ရိုက်တာသတင်းတောက်နှစ်ယောက်ကိုစွဲတင်ခဲ့တဲ့ပုံမှန်တစ်ကားငယ်ကိုပဲကြည့်ကြည့်မြန်မာနိုင်ငံအစိုးရရဲ့ရန်သူတွေကိုလျှို့ဝှက်အပ်တဲ့အချက်လက်တွေ၊စာရွက်စာတမ်းတွေ၊အစိုးရစကားဝတ် Secret Official Code တွေ၊ကင်းစကားဝတ် Password တွေကိုလူတစ်ယောက်ယောက်တစ်ဖွဲ့နဲ့တစ်ချို့လုံးခိုးယူပြီးပေးပို့ဖို့စ조사တာပေးပို့တာတွေကိုအပြစ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်နေတာထင်ထင်ရှားရှားတွေ့နိုင်ပါတယ်။အထူးသဖြင့်စီရေးဆိုင်ရာအချက်လက်တွေဖြစ်ကြောင်းဥပဒေရဲ့ပုံမှန်အတော်များများမှာဖော်ပြထားပါတယ်။ဒီအတွက်ရိုက်တာသတင်းတောက်နှစ်ယောက်ဟာဘလို့မြန်မာနိုင်ငံအစိုးရရဲ့လျှို့ဝှက်ချက်တွေကိုဘယ်ရန်သူတွေစီကိုဘလို့ပေးပို့ခဲ့တယ်၊ဒါမှမဟုတ်ပေးပို့ဖို့ကြံစီခဲ့တယ်လဲဆိုတာစီရင်ချက်မှာလေ့လာကြည့်ဖို့လိုပါတယ်။စီရင်ချက်မှာဖော်ပြချက်အရရိုက်တာသတင်းတောက်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစုဆောင်းတဲ့အလုပ်လုပ်တယ်ဆိုပြီးကောက်ချက်ချထားပါဗျ။သူတို့စုဆောင်းထားတယ်ဆိုတဲ့အချက်လက်တွေကတော့ရခိုင်ပြည်နယ်ကလုံခြုံရေးဆိုင်ရာအချက်လက်တွေ၊ပုတ်ရဟန်းမင်းကြီးရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေ၊ဒုသမရဦးမြင့်စွေရဲ့ခီးစဉ်ဆိုင်ရာအချက်လက်တွေနဲ့အခြားအချက်လက်တွေဖြစ်တယ်လို့ဆိုပါရယ်။ဒီနေရာမှာတရားသူကြီးကတရားခဏ်တွေဟာရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တာကြောင့်သူတို့ရဲ့ professional သတင်းမီဒီယာလုပ်ငန်းအတွက်အချက်လက်စုဆောင်းတယ်လို့မှတ်ချက်မချပဲအစိုးရရဲ့ရန်သူစီပို့ဖို့အချက်လက်တွေစုဆောင်းတယ်ဆိုပြီးမှတ်ချက်ချထားတာတွေ့ရပါတယ်။ဒီအတွက်ဘယ်ရန်သူတွေစီပို့ပေးခဲ့တယ်လဲဒါမှမဟုတ်ကြံရွယ်ခဲ့တယ်လဲမေးခွန်းထုတ်เสียရှိလာပါတယ
်။စီရင်ချက်ထဲမှာတော့ကိုဝလုံးရဲ့နေအိမ်ကိုဝေရောက်ရှာဖွေရမှာမြန်မာတိုင်းသတင်းဌာနအမှတ်တရစိတ်မှတ်စုစာအုပ်ထဲကနေအစိုးရကိုလက်နက်ကင်တိုက်ခိုက်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ကကိုညိုထိုးအောင်နဲ့ ANC ရခိုင်အဖွဲ့ကကိုထိုးအောင်တို့နှစ်ယောက်ရဲ့ဖုန်းနံပါတ်ကိုရေးမှတ်ထားတာတွေ့ရတယ်လို့ဆိုပါတယ်။အဓိပ္ပာယ်ကတော့ရိုက်တာသတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေလိုက်လံစုဆောင်ခဲ့တယ်။ဒါရီယာအစိုးရရဲ့ရန်သူတွေဖြစ်တဲ့ရခိုင်သဘုံအဖွဲ့တွေစီပေးပို့ပြီးသားဖြစ်မယ်။ဒါမှမဟုတ်ပေးပို့ဖို့ကြံရွယ်တာဖြစ်နိုင်တယ်ဆိုပြီးဆက်ဆက်စီရင်လိုက်တာပါ။ဒီလိုစီရင်တာနဲ့ပတ်သက်ပြီးဥပဒေပါပုံမှန်3နှစ်ကိုလည်းကိုးကားသွားခဲ့ပါတယ်။ပုံမှန်3နှစ်မှာဆိုရတာကတရားရုံးဟာလူတယောက်တစ်ဖွဲ့အဲ့လိုအစိုးရနှိဝှက်ချက်တွေစုဆောင်းနေတယ်ဆိုရင်အဲ့ဒီလူအနေနဲ့ဘသူ့ကိုဘယ်နေရာကိုဆက်သွယ်ပေးဖို့လဲပေးဖို့ကြံရွယ်တယ်သက်သေထင်ရှားပြဖို့မလို့သ ရဲ့အပြုတ်မှုဒါမှမဟုတ်အကျင့်ဆိုင်တာကိုကြည့်ပြီးသူ့ရည်ရွယ်ချက်ဟာနိုင်ငံလုံးညိုရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံပေါ်ရဲ့အဲ့ဒီသူကိုပြစ်မှုထင်ရှားစီရင်နိုင်သည်ဆိုပြီးပြဋ္ဌာန်းထားပါတယ်တရားရုံးဟာအဲ့ဒီချက်ကိုအသုံးပြုပြီးရိုက်တာသတင်းတော်နှစ်ယောက်ဟာအစိုးရလျှို့ဝှက်ချက်တွေကိုစုဆောင်းထားတယ်ရန်သူရခိုင်လက်နက်ကိုင်ခေါင်းဆောင်တို့ရဲ့ဖုန်းနံပါတ်ကိုလည်းရေးမှတ်ထားတယ်ဒါအပြင်သူတို့ရဲ့အပြုတ်မှုဟာနိုင်ငံလုံးညိုရေးဒါမှမဟုတ်အကျိုးကိုထိခိုက်စေမဲ့ပုံရှိတယ်လို့ကောက်ချက်ဆွဲပြီး1900နှစ်စီရင်လိုက်တာဖြစ်ပါတယ်
ဒီနေရာမှာတရားသူကြီးရဲ့စင်ကျင်တုံတရားကိုမေးခွန်းထုတ်เสียရှိလာပါတယ်။သူတို့ရဲ့အချက်လက်စုဆောင်းမှုဟာအစိုးရရန်သူရခိုင်လက်နက်ကိုင်တွေအတွက်ပဲဖြစ်နိုင်သလား။သူတို့အလုပ်လုပ်တဲ့မိခင်သတင်းဌာနရိုက်တာသတင်းဌာနအတွက်ရောမဖြစ်နိုင်ဘူးလားဆိုတာပါ။ဒီနေရာမှာတရားလိုရဲတပ်ဖွဲ့ဘက်ကတင်ပြချက်တွေစီရင်ချက်မှာပါတဲ့အချက်လက်ပေါင်းများစွာမှာပါတဲ့ညင်းလို့မရတဲ့အချက်တစ်ခုကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတဲ့အခါတိုင်းအင်းဒင်ရွာလူတက်မှုနဲ့ရွာတွေကိုမီးရှို့မှုတွေမောင်းတော့ဖက်အခြေအနေတွေကိုတိလားရှိသလားစတာတွေကိုမေးမြန်းခဲ့တယ်ဆိုတာပါပဲတရားရုံးမှာရဲတပ်ဖွဲ့ဝင်တွေရဲ့ trust ဆိုချက်တိုင်းမှာအဲ့ဒီအချက်တွေပါတာကိုအလေးနဲ့ထားခဲ့ရင် writer သတင်းထောက်နှစ်ယောက်ဟာသူတို့မိခင်သတင်းဌာနအတွက် investigative reporting စုံစမ်းထောက်လှမ်းပြီးရေးသားတင်ပြဖို့သတင်းစုဆောင်းနေတယ်လို့ကောက်ချက်ချနိုင်မှာပါနောက်တစ်ချက်က writer သတင်းထောက်နှစ်ယောက်ဟာအင်းဒင်သတင်းကိုလိုက်နေတာကြောင့်ရဲတပ်ဖွဲ့ဝင်တွေရဲ့ထောင်ချောက်ဆင်ဖမ်းဆီးတာခံလိုက်ရတယ်ဆိုတော့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ကိုထဲသွင်းစဉ်းစားမှုမရှိတာပါဒူရဲမှုမိုးရံနိုင်ဟာရဲမှုချုပ်တင်ကိုကရိုက်တာသတင်းတောက်ဝါလုံးတို့ကိုဖမ်းဖို့ဒုတက်ချက်နိုင်လင်းကိုညွှန်ကြားတာကိုရင်ကြားတဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်ဒီလိုထွက်ဆိုမှုကြောင့်လည်းရဲတပ်ဖွဲ့ရဲ့အပြစ်ပေးခြင်းခံရပြီးချက်ချင်းလက်ငင်းထောင်တန်းကြခံသွားရတာလည်းပေါ်လွင်နေတဲ့အခြေအနေမျိုးပါဒါပေမဲ့တရားသူကြီးကတော့ဒူရဲမှုမိုးရံနိုင်ဟာအခင်းဖြစ်ချိန်ကအခင်းဖြစ်နေရာတွင်ကိုယ်တိုင်ကိုကြရောက်ရှိနေသူမဟုတ်လို့ဆိုပြီးထရက်ဆိုချက်ကိုပယ်ချထားတာတွေ့ရပါတယ်
။အခုရိုက်တာသတင်းတော်နှစ်ယောက်ကိုဖမ်းဆီးတရားစွဲထောင်ချခဲ့တဲ့ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရဲ့ပထမအားနည်းချက်ကခင်မမီတော့တဲ့လွန်ခဲ့တဲ့နှစ်တရာဝန်းကျင်လောက်ကကိုလိုနီတွေပြဋ္ဌာန်းခဲ့တဲ့ဥပဒေကိုအသုံးပြုခဲ့တာပါ။အဲ့ဒီဥပဒေကိုအသေးချာပြန်ဆန်းစစ်ကြည့်ရဲ့အများကြီးပြုပြင်စရာတွေ့ရမှာဖြစ်ပါတယ်။ဒုတိယအာဏာချက်ကတော့အမှုကိုစွဲတင်တဲ့ရဲတပ်ဖွဲ့ဘက်ကရောတရားသူကြီးကပါတရားခံလို့ဆိုသူတွေကိုအဲ့ဒီဥပဒေပေါင်းတဲ့မဝင်ဝဲအောင်အဲ့ဒီဥပဒေနဲ့စီရင်ချက်ချကိုချလို့ရအောင်လုတ်ကင်ခဲ့ကြလေသလားသံတရားရှိစရာပါဒီပြစ်မှုစီရင်လိုက်ခြင်းအဖြစ်မြန်မာနိုင်ငံတရားစီရင်စနစ်ကိုအရင်စစ်အာဏာရှင်ခေတ်ကတရားစီရင်စနစ်နဲ့နှိုင်းယှဉ်သတိရစရာလည်းဖြစ်စေပါတယ်ဘလို့ပဲဖြစ်ဖြစ်အခုရိုက်တာသတင်းတော်နှစ်ယောက်ကို1900နှစ်စီရင်လိုက်တာဟာနိုင်ငံတကာနဲ့အများပြည်သူအမြင်မှာတရားမျှတမှုရှိတယ်လို့မမြင်တဲ့အပြင်ဒီဇဲဥပဒေအတိုင်းတရားမျှတစီရင်ခဲ့တယ်လို့လည်းထင်မြင်ယူဆလို့မရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့ဒိနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။
မူရင်းစေဝါတိုက်ဖြည့်ရေးသမရာယုံရဲ့အစီအစဉ်မှာပြည်သူတွေဘက်ကသတင်းပေးတိုင်ကြားချက်နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်ပြည်သူတွေရဲ့သတင်းပေးချက်အရအဖမ်းအစည်းတွေကိုလည်းသမရာယုံဘက်ကပုံမှန်ထုတ်ပြန်နေတာပါမူရင်းတိုက်ဖြည့်ရေးပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကဘလောက်အရေးပါပါသလဲသိတာထင်ရှားတဲ့အပြောင်းအလဲတွေတွေ့လာရပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းထိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်လဲ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voenews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
အင်္ဂါနေ့ညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOE ကိုည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မွေပေါ့တင်ကြုံနဲ့ကင်းပြီးကောက်စားတဲ့တွားတွားတရားတွေကိုကြောက်တဲ့သူတွေမကြောက်စေတဲ့နေရာတော့အဲ့ဒီသရဝါတွေကိုအမိကျဲကင်တွေကြည့်ဖို့ပဲဖြစ်ပြီးတော့အဲ့ဒီလိုသရဝါတွေကိုကင်တွေနိုင်တဲ့ကော်ဖီဆိုင်တစ်ခုကိုတော့က
မ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့မှာဖွင့်လှစ်လိုက်ပါတယ်။ဆိုင်ပန်ရှင်ချီယာရတီကတော့အကြောက်တရားတွေနားလည်မှုလွဲတာတွေပြေပျောက်စေဖို့ဖြစ်တယ်လို့ပြောပါတယ်။ဝင်ကြီးပင်းစရာမလိုပဲကော်ဖီတောက်ယုံနဲ့ဆိုင်ထဲကမွေးတွေပေါက်တင်ညိုတွေကိုပုတ်သက်ခွင့်ရမှာပါ။ဆိုင်ထဲကမှန်ပုံးတွေထဲမှာတော့မွေးရွယ်အစားအမျိုးမျိုးနောက်အရောင်စုံကိုပြသထားပြီးတော့ကော်ဖီတောက်ရင်နဲ့မွေးတွေနဲ့ဓာတ်ပုံလေးရိုက်နေပါတယ်။ဝေဖန်သူတို့ကတော့ဒီတရိတ်ဆန်တွေကိုတော်ထဲမှာသဘာဝအတိုင်းပဲထားဖို့ပြောပေမဲ့လို့စိုက်ပန်ရှင်ကတော့ဒီတရဝါတွေဟာမွေးမြူသားဖောက်ထားတာဖြစ်ပြီးတော့တော်ထဲမှာရှင်သန်နိုင်မှာမဟုတ်ဘူးလို့ပြောပါရယ်ဒီတရိတ်ဆန်တွေအားလုံးကိုထိုင်နိုင်ငံကတင်သွင်းခဲ့တာပါမွေးတွေပေါက်တင်ညိုတွေကိုကြောက်ကြတဲ့သူတွေများတဲ့အတွက်ကြောင့်ဆိုင်ကတော့တိတ်ရောက်မကောင်းပေမဲ့လို့အမျိုးသမီးဖောက်တွေကထူးထူးခြားခြားအများကြီးလာပြီးတော့တပ်ပုံရိုက်ကြပါရယ်ရှင်
ဆာဗီယာနိုင်ငံမှာကမ္ဘာဟွေးစိတ်ချက်တိုင်ပွဲကြီးကိုကျင်းပခဲ့ပါတယ်။ကော်ပြန်လေးရက်တတူလီပြင်သစ်အသီးရွက်ဟင်းတွေကိုချက်ပြုတ်တာပြိုင်ကြတယ်လို့အဲ့ဒီဟင်းတွေမှာအဓိကပါဝင်တာကတော့တရိတ်ဆန်ဝေးစိတ်တွေဖြစ်ပါတယ်။ဘောကပ်ဘောဖလားလို့နာမည်ပြောင်းပေးထားတဲ့ဒီပြိုင်ပွဲကြီးကိုဆာဗီယာနိုင်ငံရဲ့တောနဲ့ဒေသမှာကျင်းပခဲ့တာဖြစ်ပြီးတော့တချို့တွေကတော့ဒီလိုဟင်းလာမျိုးကိုယွံမုံးတယ်လို့တချို့တွေကတော့လိန်စိတ်ဆန္ဒအားကောင်းစေတယ်ဆိုပြီးနှစ်သက်ကြတာလည်းဖြစ်ပါတယ်။ကမ္ဘာနှံကဝိုင်းရင်စဖို့မှုတွေဝင်ပြိုင်တယ်လို့ဒေသတွင်းကအပျော်ရမ်းတဲ့ဝိုင်းရင်စဖို့မှုတွေလည်းဝင်ပြိုင်ကြပါတယ်။ဒီနှစ်အတွက်ဘိုးဆွဲသွားတဲ့အသင်းကတော့ဒေသခံဆာဗီယာအသင်းဖြစ်ပြီးဂျပန်နဲ့ပြင်သစ်အသင်းကလည်းအတိအမှတ်ပြုခံခဲ့ရပါတယ်။ပြင်သစ်အသင်းရဲ့လေးမျိုးပါဝင်တဲ့ဟင်းလျာတွေကတော့နွားဝေးစိတ်ဖော်ကာနဲ့စားငန်ဘောချောကလက်ဖြစ်ပြီးတော့စားငန်ဘောချောကလက်အတွက်အထူးဆုရခဲ့ပါတယ်။မနစ်ကလည်းဆုရခဲ့တဲ့ဆာဗီယာအသင်းကသူတို့ဟင်းလျာထဲမှာပါဝင်တဲ့ပစ္စည်းကတော့ပြောဝတ်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ
။ဒီဝင်ငယ်ရှန်ဟိုင်းမြို့မှာကျဲပုံဝါဒနာရှင်တွေအတွက်ကျဲဥပြခန်းတစ်ခုဖွင့်လှစ်လိုက်ပါတယ်။ကျဲဥတွေကိုပုံစံမျိုးမျိုးလုပ်ပြပြီးတော့အနုပညာလက်ရာအဖြစ်ပြသထားတာပါ။အဖြူရောင်အဝါရောင်စတာတွေကိုအများဆုံးတုံထားပြီးတော့အဝါရောင်ပေါလုံးကန်ကြီးတစ်ခုကိုလည်းဖန်တီးထားပါတယ်။ကျဲဥချစ်သူတွေအနေနဲ့မြို့ပြရဲ့မွန်းကျက်မှုတွေကနေခဏရှောင်ရှားပြီးတော့ဒီရှန်ဟိုင်းဈေးဝယ်စင်တာတတိယထပ်မှာရှိတဲ့ကျက်ဥပြခန်းထဲမှာဆယ်ဖီအဝလာရိုက်လို့ရပါတယ်။ဝန်ကြီးကတော့တစ်ယောက်ကို15ဒေါ်လာလောက်ကြားသင့်မှာဖြစ်ပြီးတော့တရုတ်အနုပညာရှင်ရှူဘီယူဘီယူရဲ့လက်ရာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်လက်ရာဖြစ်ပြီးတော့လာမယ့်နိုဝင်ဘာလကျရင်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာပြသမှာပါ။ The Egg House ကျက်ဥအိမ်လို့နာမည်ပေးထားပြီးတော့ဓာတ်ပုံရိုက်ခြင်းတဲ့သူတွေ social media ပေါ်မှာဓာတ်ပုံလှလှလေးတွေတင်ကျင်သူတွေအခြိုက်ဖြစ်စေမဲ့ပုံစံမျိုးတွေကိုဖန်တီးထားပါရဲ့ရှင
်ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းမီတာ16 19နဲ့24လို့ကနေထပ်မံအတန်လွှင့်တော့မှာပါအခုရောနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American Piran Su ထိပြစ်ခတ်နိုင်စွမ်းရှိတဲ့ဒုံးကျည်လက်နက်တွေထည့်သွင်းပြသမှထားတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပြုလုပ်တဲ့စျေးပြခန်းနာဟာကြီးကျယ်တယ်လို့ဒါဟာတိတ်ကိုအပြုသဘောဆောင်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်အရင်စျေးပြခန်းနာတွေမှာမြောက်ကိုရီးယားကဒီလိုလက်နက်တွေကိုထည့်သွင်းပြသလေးရှိတာပါဘင်္ဂလားတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဌာနေပြန်ပို့ရေးအတွက်ဖြစ်မြောက်အောင် IDB အစ္စလမ်ဖွံ့ဖြိုးရေးဘဏ်အပါဝင်နိုင်ငံတကာအတိုင်းဝန်းဘက်ကမြန်မာအစိုးရကိုဖိအားတွေတိုးပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်က IDB ဘဏ်စတင်ဖွင့်နေတဲ့အခမ်းအနားမှာပြောတာပါ။ American Finance အရှိတ်ပဲချမ်းမှာ Hurricane Florence ဟာဒေသဆန်တော်ချင်းတနင်္လာနေ့မှာပုံမအားကောင်းလာပြီးအပြင်းမုန်တိုင်းဖြစ်လာနိုင်ပါတယ်။အရှိတ်ပဲဂန်ယူရန်ကပြည်내၃ခုမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။နယူးယောက်မြို့မှာတနင်္ဂနွေနေ့ကအရှင်ပြိုင်ကစားခဲ့တဲ့2018 US Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းဘောလုံးပွဲမှာဆာဗီယာဝိုင်းရဲ့တင်းနစ်အားကစားသမားဂျိုကိုဗစ်ကအာဂျင်တီးနားတင်းနစ်အကျော်မဟွန်မာတန်ဒဲလ်ပရိုတိုကိုအနိုင်ရသွားပါတယ်။၃ပွဲအပြတ်နဲ့အနိုင်ရသွားတာဖြစ်ပါတယ်
။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်အားပေးကြတဲ့အတွက်သောတာရှင်များကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.